Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA American အသံမြန်မာပိုင်းစီစဉ်ရဲ့2022ခုနှစ်မေလ24ရက်တနင်္လာနေ့မနက်ခင်းမြန်မာစံတော်ချိန်မနက်6:00ကနေ9:00နာရီအစီအစဉ်ကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ line to meter 25 40 51တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။ကျမသင်္ကီထိုက်ပါရှင်ဒီမနက်ခင်းအစီအစဉ်တွေကိုတင်ဆက်ပေးမှာပါ။ဒီကနေ့အစီအစဉ်မှာမြန်မာနဲ့နိုင်ငံတကာထိပ်တန်းရောက်သတင်းတွေကိုအရင်ဆုံးနားဆင်ကြရဖို့ရှိပြီ
းမျိုးတွေမှာပျက်သွားတယ်။ဒါပေမဲ့နှစ်ဖက်ပြစ်တာမဟုတ်ဘူး။ဒီတစ်ဖက်ထဲကမျိုးလုံးပွေပြီးပြစ်သွားတာ
။လွိုင်းကော်မှာညပိုင်းဖြစ်ခတ်မှုနဲ့တိုက်ပွဲတွေအခြေအနေအမေရိကန်လွှတ်တော်အမတ်တွေနဲ့မြန်မာအရေးဆွေးနွေးခဲ့ကြတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ပြပေးမှာပါ။ဒီနောက်မှာတော့မြန်မာအရေးဆွေးနွေးကန်ပြည်ရင်းသတင်းသုံးသပ်ချက်မြန်မာကြီးကပေးစာနဲ့သတင်းတွေကသုတအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရပါမယ်။အခုရင်ဆုံးထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးကြပါမယ်ရှင်
။စစ်တပ်အာဏာသိမ်းထားတာသတင်း16ပတ်ရှိလာပြီဖြစ်ပေမဲ့အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေကဆက်လက်ဖြစ်ပွားနေတယ်လို့ပောက်ကွဲမှုတွေကိုရန်ကုန်အပါအဝင်ဒေသအတော်များများမှာဇက်တိုက်ဆိုးတယ်လို့တွေ့လာနေရပါတယ်။မနေ့ညဘက်ကဒဂုံမျိုးတက်မြောက်ပိုင်းမြို့နယ်မှာပောက်ကွဲမှု3ကြိမ်ဖြစ်ပွားခဲ့တယ်လို့မြောက်ဒဂုံမျိုးကံတူက VOA ကိုပြောပါတယ
်ပထမတလုံးစခွဲနဲ့ကူခွဲကြတယ်မှာအားလုံးကဘုံသုံးပေါက်သွားတယ်ပေါ့နော်ပထမတလုံးကတော့ဒီနေ့တစ်ချက်ရေပေါက်တယ်ပြီးတော့နောက်တစ်နေ့လည်းကြာပါကြာဆိုတော့ဘလောက်ကြာမလဲဆိုတော့နိုင်ကွက်အတွင်းတော့နောက်လုံးချက်ပေါက်တယ်ဘုံသုံးလုံးပေါက်သွားတယ်ပေါ့နော်အဲ့မှာစစ်သားကြီးရောက်လာပြီးတော့ကလေးတွေလာဖမ်းသွားတာပြောတာဘလုံးမင်းအဖေဘလုံးမင်းမှာကလေးလက်ခံသွားတယ်ဖမ်းသွားပြီးတော့စုပ်ပြီးလုံးလေးကြာတယ်အခြေအနေကတော့ကျေတယ်။ကျေတယ်တော့39နဲ့ဘူးတယ်။ဘူးရောတော့တော်ကြားရတယ်
။မြောက်တကုံ39ရက်ွက်နဲ့44ရက်ွက်ကြားမှာရှိတဲ့ဖူဆာဘောလုံးခွင်းနားမှာပောက်ကွဲမှု3ချိန်ဖြစ်ပွားခဲ့တာဖြစ်ပြီးတချို့သတင်းတွေမှာပြစ်ခတ်မှုဖြစ်ပွားတာလို့ပြောပေမဲ့ဒါဟာပြစ်ခတ်တာမဟုတ်ပဲပောက်ကွဲမှုဖြစ်တာလို့မြောက်တကုံဒေတာကန်ကပြောပါတယ်။ဒီပောက်ကွဲမှုတွေကြောင့်အနာကလူငယ်တချို့လည်းအဖမ်းခံရတယ်လို့ပြောပါတယ်။လုံကြုံရည်တွေတင်းကျပ်ထားတဲ့ရန်ကုန်မြို့မှာစနေနေ့ကလည်းလှိုင်းမြို့နယ်16ရက်ကွယ်မှာရက်ကွယ်အုပ်ချုပ်ရေးမှုနေရှိပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့လမ်းမတော်မြို့နယ်ကရောင်မင်းလေးစေးနားမှာလည်းပောက်ကွဲမှုဖြစ်ပွားခဲ့တာပါမနေ့တနင်္လာနေ့ကတော့ကချင်ပြည်နယ်ဖားကန့်မြို့ကစုပေါင်းရုံနီးမှာပောက်ကွဲမှုနှစ်ခုဖြစ်ခဲ့တယ်လို့မိုးကုတ်မြို့ချက်ပြန့်စေးအထက်တန်းကျောင်းနားမှာလည်းဘုံပောက်ကွဲမှုတွေဖြစ်ပွားခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တဦးထိခိုက်ဒဏ်ရာရခဲ့တာဖြစ်ပြီးမြုပ်ကံ၅ဦးလည်းအဖမ်းခံခဲ့ရပါတယ်။စစ်တပ်နဲ့ရဲကဆန္ဒပြပြည်သူတွေကိုပြင်းပြင်းထန်ထန်ဖြိုခွဲနေတဲ့ကြားကပဲတဝဲမှာတနင်္လာနေ့ကတပေါင်းစုတပိတ်စစ်ကြောင်းပြန်တဝဲပင်မတပိတ်စစ်ကြောင်းတွေပါရှိခဲ့တယ်လို့စိုက်ကယ်တွေနဲ့ပါထိတက်ဆန္ဒပြခဲ့ကြတယ်။တဝဲလောင်းလုံပြန်မွန်ပြည်နယ်ကြိုက်ထုံမန္တလေးမရယာရွှေဘိုခရိုင်ကြံပလူမကွေးတိုင်းနယ်မြို့နယ်မုံရွာဒဇယ်ကလေးမူဆယ်ကချင်ပြည်နယ်ဖားကန့်မြို့ရဲမှာပုံစံမျိုးစုံနဲ့ဆန္ဒရှင်ဆန့်ကျင်ပြုလုပ်ခဲ့ကြတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမေလ23ရက်နေ့အထိဆိုစစ်တပ်နဲ့ရဲကြောင့်တည်ဆွရတဲ့ဆန္ဒပြပြည်သူက818ယောက်ရှိနေပြီဖြစ်ပြီးအဖမ်းခံရသူက4296ယောက်ရှိနေတယ်လို့နိုင်ငံရေးကျန်းသားများကူညီဆောင်ရွက်ရေးအသင်းကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြတဲ့ပေါ်စစ်ကောင်စီဘက်ကအကြမ်းဖက်ဖြိုခွဲမှုတွေရှိခဲ့ပြီးတဲ့နောက်နိုင်ငံတွင်းကမြို့အတော်များများမှာပောက်ကွဲမှုတွေ၊မိရှုပ်မှုတွေအပြင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့လည်းတိုက်ခတ်တိုက်ခိုက်မှုတွေဖြစ်ပေါ်နေတာပါ။တနင်္လာနေ့မနေ့အစောပိုင်းကတရုတ်မြန်မာနယ်စပ်မူဆယ်မြို့နားမှာအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုင်းဒေသလက်နက်ကိုင်ညွန်ပေါင်းအဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဒါအပြင်မိုးပြင်းမြို့နယ်နဲ့ကယားပြည်နယ်လွိုက်ကော၊ဒမောဆိုးမြို့တွေမှာလည်းဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတက်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ကယားပြည်နယ်မြို့တော်လွိုက်ကော်မှာနနေ့ညပိုင်းကဦးနီလန်းနဲ့ဖောက်ဖော်လန်းတလျှောက်မှာည10:15လောက်ကတောက်လျှောက်ပစ်ခတ်မှုတွေဖြစ်ခဲ့တယ်လို့မြို့ကန်တူက VOA ကိုပြောပါတယ်။မနေ့ကမနေ့ပိုင်းကတော့မိုးပြဲဒေသပင်မှာဒေသခံကာဝေးအဖွဲ့ကနေမိုးပြဲရဲစခန်းကိုတင်ပိုက်ခဲ့ပြီးရဲလျောက်ကိုဖမ်းဆီးလိုက်တယ်လို့မြို့နှံ့ရက်ွက်တိုင်းမှာလည်းတိုက်ပွဲတွေဖြစ်နေတယ်လို့မိုးပြဲမြို့ကန်တူကပြောပါတယ်။အမေရိကန်ကအီရန်ပေါ်မှာချမှတ်ထားတဲ့အရေးယူမှုတွေကိုဖယ်ရှားပေးဖို့ဆိုရင်အီရန်နျူကလ িয়ার စီစဉ်ဆိုင်ရာကန့်သက်ထားချက်တွေကိုအီရန်ဘက်ကလိုက်လာဖို့လိုအပ်ပေမဲ့ အခုတစ်ထိအီရန်ဘက်ကလိုက်နာမယ်မလိုက်နာဘူးရှင်းရှင်းလင်းလင်းမသိရသေးဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကတင်းငွေနေ့မှာပြောပါတယ်။အီရန်နျူကလ ियर လက်နက်မထုတ်အောင်တားဆီးဖို့အတွက်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်တို့ကြား2015ရုံးကနျူကလ ियर ဆိုင်ရာသဘောတူညီချက်ရထားတာဖြစ်ပြီးအမေရိကန်ကသမ္မတဒေါ်နယ်ထရန့်လက်ထက်2018မှာဒီသဘောတူညီချက်ကနေနှုတ်ထွက်ခဲ့တယ်လို့အီရန်ရဲ့ရေနံလုပ်ငန်းဗန်းလုပ်ငန်းနဲ့ပို့ဆောင်မှုလုပ်ငန်းတွေပေါ်မှာနောက်ထပ်အရေးယူမှုတွေထပ်ပြီးချခဲ့တာဖြစ်ပါတယ်။အခုအမေရိကန်သမ္မတဂျိုးဘိုင်ဒန်လက်ထက်မှာတော့အင်အားကြီးနိုင်ငံတွေနဲ့အီရန်နျူကလ ियर လက်နက်သဘောတူညီချက်မှာပြန်ပြီးပါဝင်ဖို့အတွက်အမေရိကန်ကလှုံ့ဆော်နေတာဖြစ်ပြီးအီရန်ကလည်းတခြားနိုင်ငံတွေကတန်တမန်တွေကနေတဆင့်အမေရိကန်နဲ့ဆွံ့နှွံ့နေတာဖြစ်ပါတယ်။အီရန်နျူကလ ियर ရေးနဲ့ပတ်သက်ပြီးအမေရိကန်ကအီရန်ပေါ်ချထားတဲ့စီးပွားရေးပိတ်ဆို့အရေးယူမှုတွေကိုအရင်ဆုံးဖယ်ရှားပေးမှဒီသဘောတူညီချက်ပါအချက်တွေကိုပြန်လိုက်နာမှာဖြစ်ကြောင်းအီရန်ကပြောနေတယ်လို့အမေရိကန်ဘက်ကလည်းအီရန်ဘက်ကဒီသဘောတူညီချက်ကိုပြန်ပြီးလိုက်နာမှာဖယ်ရှားပေးနိုင်မှာဖြစ်ကြောင်းပြောနေတာပါ။အစ္စရေးနဲ့ဟမတ်တို့ကြားအထက်ကရက်စဲမှုမကြိုးမပေါက်ပဲရှိနေတာတနင်္ဂနွေနေ့မှာဆိုရင်တတိယမြောက်နေ့တည်းရောက်လာပြီဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒဏ်ရာသူ2000လောက်ကိုကုသပေးဖို့အတွက်ဂါဇာကမ်းမြောင်ဒေသအာဏာပိုင်တွေနဲ့နိုင်ငံတကာကျန်းမာရေးအဖွဲ့တွေအပြင်းထန်လုံးပန်းနေကြပါတယ်။ဂျေရုဆလင်မှာရှိတဲ့အယ်အက္ဆာဗလီဝတ်ကျောင်းဝင်းကဂျူးနဲ့မွတ်စလင်တွေနှစ်ဖက်စလုံးကအမျက်တနှိုးနဲ့ဘာသာရေးထွက်မြတ်ထားတဲ့နေရာကိုဂျူးတွေလာရောက်ဖို့အတွက်အစ္စရေးရဲတွေခွင့်ပြုထားတာကလည်းအဆင်ပြေနေတာပါ။အစ္စရေးနဲ့ဂါဇာလက်နက်ကိုင်ဟာမတ်တို့ကြားနေနေကျော်ဖြတ်ပြီး၁၇ရက်ကြာတိုက်ပွဲတွေတင်းတင်းထန်ထန်ဖြစ်ခဲ့တဲ့အထက်မှာဒီဗလီကျောင်းဝင်းကပဋိပက္ခကလည်းပါဝင်နေတာဖြစ်ပြီးတောက်ကြနေမှာတော့နှစ်ဖက်အပြစ်ခံရက်ဆဲခဲ့ကြတာဖြစ်ပါတယ်။အခုလိုတိုက်ခိုက်မှုတွေချက်ချင်းဆိုသလိုရက်သွားချိန်ဟာအစ္စရေးနဲ့ပါလက်စတိုင်းတို့ကြားရပိုင်ခွင့်ဒဏ်လူရရှိအာမခံမဲ့ကြီးအမှုတွေရအောင်လုပ်ရမယ်အချိန်လိုသူယုံကြည်ကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးအန်ထိုနီဘလင်ကင်ကတင်းနှင်းတွင်နေမှာပြောပါတယ
်။ VOA အမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.3 ညဘိုင်းနိုမီတာ40 kHz 8.3 ညဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရှင
်။ဒီနေ့လာနေမနေ့ကင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တပရဒေ့စ်ပြည်နယ်မှာကျန်းမာရေးလုပ်သားတွေကကိုဗစ်ပိုးစမ်းသပ်စစ်ဆေးမှုရောအသိပညာပေးရေးလုပ်ငန်းကိုပါနှစ်ဆတိုးလှုပ်ဆောင်နေရပါတယ်။ကိုဗစ်ပိုးကူးစက်မှုများနေခြင်းမှာကျေးရွာဒေသခံတွေကြားယောဂနဲ့ပတ်သက်လို့မသိနားမလည်တာကြောင့်ပညာပေးရေးကိုပါလှုပ်ဆောင်နေရတယ်လို့ကျမရေးလှုပ်သား SK ပါတက်ကပြောပါတယ
်။ဘယ်ဂျာဂရုပ်တာကိကမီယိုဘရန်တီအကြတာဘရန်တီကိုဝဂျေစေ
ကိုဗစ်ပိုးစမ်းသပ်မှုလုပ်ဖို့သူတို့မလာကြပါဘူး။ကျွန်တော်တို့ကတအိမ်တက်ဆင်းသွားပြီးစမ်းသပ်ပေးနေရပါတယ်။သူတို့ကိုတရားရှင်းပြပြီးလူတွေမလာကြဘူးဆိုရင်ရွာတွေကတနေရာမှာစုခိုင်းထားပြီးကိုဗစ်ပိုးစမ်းသပ်မှုလုပ်ပေးနေပါတယ်လို့ပြောသွားတာပါ။အိန္ဒိယမှာကိုဗစ်ပထမလှိုင်းက2020စက်တင်ဘာမှာအဆိုးဆုံးဖြစ်ခဲ့ပြီးမြို့ပြတွေမှာအများဆုံးဖြစ်ခဲ့တာပါအခုတော့ဒီနှစ်ဖေဖော်ဝါရီမှာထပ်ဖြစ်တဲ့ကိုဗစ်ဒုတိယလှိုင်းကပိုးစစ်ဖို့ကြံနေတဲ့ဝေးရံနဲ့မြို့ရွာတွေအထိကူးစက်လာပါတယ်အိန္ဒိယမှာနယူးဒေလီနဲ့အခြားမြို့ကြီးတွေမှာကိုဗစ်ကူးစက်မှုအဆိုးဆုံးဖြစ်ခဲ့တဲ့ဆိုပေမဲ့လူရေသန်း 1,300 လောက်ရှိတဲ့အိန္ဒိယမှာ80ရာခိုင်နှုန်းကကြီးလက်ဒေသတွေမှာနေပြီးလုံလောက်တဲ့ပြည်သူ့ကျန်းမာရေးဆောင်ရှောက်မှုမရှိတာကစိန်ခေါ်မှုဖြစ်လာနေပါတယ်ခင်ဗျာတိဘက်ဘာသာရေးခေါင်းဆောင်ဒလိုင်းလားမားနေရာကိုဆက်ခံမဲ့သူရွေးချယ်မဲ့ကိစ္စမှာတရုတ်နိုင်ငံကဂျောင်းဝင်ဆွတ်ဖက်တာမျိုးမလုပ်ဖို့အိန္ဒိယနိုင်ငံဒရန်ဆာရာမျိုးအခြေစိုက်တိဘက်ရေးလှုပ်ရှားသူတွေကတင်းငွေတွေနဲ့မှပြောကြားလိုက်ပါတယ်ဒီလိုလှုပ်ခွင့်မရှိဘူးလို့လည်းတိဘက်လူငယ်ကွန်ရဲ့ဥက္ကဋ္ဌကွန်ပိုဒွန်တပ်ကပြောပါတယ
်ဂေါင်ဂေါင်တင်းကြာရဟီဟဲ इसकी वजह से क्योंकि गवर्नमेंट ये कह रही
है ဒါကလုံးဝတရားမဝင်ပါဘူး People Republic of China လို့ခေါ်တဲ့တရုတ်အစိုးရဟာဖျားမဲ့ရီဖြစ်ပါတယ်တိဘက်ခေါင်းဆောင်လာမာအစ်စ်ရွေးချယ်ပွဲလုပ်ငန်းစဉ်ဟာဗုဒ္ဓဘာသာအရာရောတိဘက်ယဉ်ကျေးမှုအရာပါဆက်နွယ်နေတာမို့တရုတ်အစိုးရအနေနဲ့ဝင်ဆက်ခွင့်မရှိပါဘူးလို့သူကပြောသွားတာပါတရုတ်အစိုးရဟာသူတို့ကွန်မြူနစ်တပ်တွေ1950မှာတိဘက်နယ်မြေထဲဝင်ရောက်သိမ်းခဲ့ခြင်းကဆလို့တင်းကျပ်စွာအုပ်ချုပ်ခဲ့ပြီးဘွန်နော်ယီဒလိုင်လားမားကိုလည်းအန်ဒီယန်ရှိတဲ့ခေါင်းဆောင်အဖြစ်စောင့်ကြည့်လာခဲ့တာပါ1959မှာတိဘက်ရဲ့မအောင်မြင်တဲ့အုံကြွဆန့်ကျင်မှုအပြီးဒလိုင်လားမားလည်းအိန္ဒိယကိုထွက်ပြေးခဲ့ရပါတယ် ထိုင်းနိုင်ငံကကျွမ်းနွားဒိဋ္ဌိစံတွေမှာအဖို့အခဲတွေပေါ်လာတဲ့ကူးစက်အရေးပြားယောဂပိုးဖြစ်ပွားတာကြောင့်ကျွမ်းနွားဒိဋ္ဌိစံတည်ယူပို့ဆောင်ရေးကိုထိုင်းအစိုးရကတင်းကျပ်စွာတားမြစ်လိုက်တယ်လို့အစိုးရအရာရှိတူကတင်းငွေနေမှာပြောပါတယ်ဒီယောဂကနှုတ်အထွက်နှုံးကိုယောကျစေတာပါကျွန်တော်ကြုံငယ်ဆူဆူရွဖြစ်တဲ့ဒီယောဂကလူတွေကိုမကူးစက်ဘူးဆိုပေမဲ့ရင်ကောင်တဲ့ခြင်တွေကတစ်ဆင့်ပြန်ပွားသွားတယ်လို့ယူဆရပြီးအခုဆိုရင်ထိုင်းနိုင်ငံတွင်ခရိုင်35ခုမှာကျွမ်းနားကောင်ရီ6,800ကျော်ကိုကူးစက်ထားတယ်လို့ပြောပါတယ
်တနင်္လာနေ့မနေ့ခင်ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်ကယားပြည်နယ်လွိုင်ကော်မြို့အနီးဝန်းကျင်ဒေသတွေမှာတင်းကနွေနဲ့နေကင်းပိုင်းကနေညနေခင်းအထိတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်တင်းကနွေနဲ့ညမှာတော့လွိုင်ကော်မြို့တွင်းမှာနိုင်ဝယ်နီးပါးတနက်တွင်နဲ့ဇက်တိုက်ပစ်ခတ်ခဲ့တယ်လို့မြို့ကန်တွေကပြောပါတယ်လွိုင်ကော်မှာတင်းကနွေနဲ့ညကတနက်နဲ့ပစ်ခတ်ခဲ့တဲ့အတန်တွေကို Citizen Journalist အူရိုက်ကူးထားတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့လွိုက်ကောနဲ့ဝင်းကျင်နောက်ဆုံးအခြေအနေကိုညသကောင်အချိန်မှာ VOA ကဆက်သွယ်မေးမြန်းတာမှာဒေသခံကိုကျော်ကအခြေအနေကိုအခုလိုပြောပြပါတယ
်။ဆယ်နှစ်ခွဲတော့မှငြိမ်သွားတာ။မြို့ထဲမှာပစ်သွားတာ။ဒါပေမဲ့နှစ်ဖက်ပစ်တာမဟုတ်ဘူး။ဘလို့တစ်ဖက်ထဲကတမျိုးလုံးမှုပြီးပစ်သွားတာ။15မိနစ်20လောက်ရှိမှရတယ်။မရက်မနာပစ်တာ။
ရိုင်းကော်မှာတက်မတော်ဘက်ကအင်အားဖြည့်ပြီးလုံခြုံရေးတင်းကျပ်ထားတာကြောင့်တက်မတော်ဘက်ကပြစ်ခတ်တာလို့ဒေသခံတွေကယူဆကြပါတယ်။ညာဘက်ပြစ်ခတ်မှုမှာဘဲအဖွဲ့လက်ချက်ဆိုတာကိုရောထိခိုက်ဒဏ်ရာရမှုအခြေအနေကိုရော VOA နေနဲ့သိကြားအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ရိုင်းကော်အနီးဝန်းကျင်ဒေသတွေမှာတင်းငင်းကနေနေကအာဏာသိမ်းစစ်တပ်ရဲ့လုံခြုံရေးအဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ် PDF ကြားတိုက်ခိုက်ခဲ့ကြတာမှာရိုင်းကော်ဒေသကနေပါပြစ်ခတ်တံတွေကြားနေရပြီးညာဦးပိုင်းမှာပြစ်ခတ်တံတွေပို့ပြီးတော့ဆိုးလာခဲ့တယ်လို့ဒေတာကန်ကအခုလိုပြောပါတယ်
။မျိုးနဲ့နီးနီးမှာပဲတိုက်ပွဲကတော့ကြီးတယ်ထင်တယ်။အမြောက်ဦးကလက်နဲ့ကြီးတယ်ရောအတွဲလိုက်တယ်ရောကြားနေရတယ်
။လွိုင်းကောင်းနဲ့တိတ်ပြီးတော့မဝေးလှတဲ့ရှမ်းပြည်နယ်ဖဲခုံမြို့နယ်မိုးပြဲရဲစခန်းကို PDF အဖွဲ့ကတင်းငင်းတွေနေခင်းပိုင်းမှာဝင်ရောက်တိုက်ခတ်ခဲ့တဲ့ဗီဒီယိုတစ်ခုလဲလူမှုကွန်ရက်မှာပြန့်နှံ့နေပါတယ
်။ခုလက်ရှိရောရဲစခန်းထဲဝင်ပြီးတော့စီးနေတယ်ပဲဖြစ်ပါတယ်။
အဲ့ဒီဗီဒီယိုထဲမှာတော့တမန်အရက်ဝင်တဲ့လူငယ်တွေပြေးလွှာတိုက်ခိုက်နေကြတာကိုတွေ့ရပါတယ်။လွိုင်းကောနဲ့ဒီမော့ဆိုချာကပန်းခံမှာလဲတိုက်ပွဲတွေဖြစ်ခဲ့ပြီးနေခင်း2နာရီခွဲလောက်ကနေစလို့လက်နယ်ကြီးတန်းတွေကြားနေရတာလို့လဲလွိုင်းကောဒေသခံတွေကပြောပါတယ်။တိုက်ပွဲတွေကြောင့်တင်းရှောင်နေကြရသူတွေကလည်းယာချီရှိနေပြီလို့ဒေသခံတွေကပြောပါတယ်ရှင်။အခုဆက်ပြီး NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ရိုဟင်ဂျာဆရာမူဝါဒကိုအမေရိကန်လွှတ်တော်အမတ်တင်နဲ့ဆွေးနွေးခဲ့တဲ့အကြောင်းတင်ပြပေးလိုပါတယ်။မိုင်းအင်ချင်းနိုင်ကစူးစီးတင်ပြထားပါတယ်ရှင်
။ရိုဟင်ဂျာအခြေအတဲနဲ့ပတ်သက်လို့မူဝါဒအခိုင်အမာမရှိတဲ့အတွက် NUG ကိုအမေရိကန်အောက်လွှတ်တော်အမတ်တို့ရဲ့ဝေဖန်ကန့်ကွက်မှုတွေပြီးခဲ့တဲ့လကထွက်ပေါ်လာခဲ့တာပါ။ဒါနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်လွှတ်တော်အမတ်တွေနဲ့ဆွေးနွေးပွဲမှာ NUG ရဲ့ယက်တီချက်ကိုရှင်းပြနိုင်ခဲ့တယ်လို့စနေနေ့ကဝါရှင်တန် DC ချီတက်စင်တာပြပွဲမှာမိကွန်းပြောကြားခဲ့တဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့နိုင်ငံတကာကိုယ်စားလှယ်ဦးထင်လျောင်က VOA ကိုအခုလိုပြောကြားခဲ့ပါတယ်
။ဟုတ်အခုနောက်ဆုံးကျွန်တော်တို့ဝီလ်ဆင်စင်တာနဲ့တွေ့တဲ့အချိန်မှာတော့သူတို့တော့မြန်မာအရေးကိုတည်နေတဲ့တော့မြန်မာအရေးမှာစိတ်ဝင်စားတဲ့ Congress ကပုံကိုယ်တွေတက်တယ် Senator တွေတက်တယ်ရင်တော့က Derek Mitchell လို့လူမျိုးဒီမြန်မာပြည်မှာတောင်ထမ်းဆောင်ခဲ့တဲ့ပုံကိုယ်တွေတက်တယ်သူတို့ကအကုန်လုံးက NUG ကိုထောက်ခံပါတယ်ဆိုပြီးတော့သူတို့ဆွေးနွေးသွားတဲ့အဲစကားတွေပေါ်မှာကြည့်လို့ရှိရင်ကျွန်တော်တို့အရန်ကိုတည်တာလုံးအားကြည့်ပါတယ်ပို့ပြီးတော့လဲစိတ်ဝင်စားလာတယ်ပို့ပြီးတော့အချိန်မြင့်ပြီးတော့ဆောင်ရွက်ရမယ်လို့လဲသူတို့ပြောသွားပါတယ်ဗျာဆိုတော့ကျွန်တော်တို့ကဒီဟိုရက်ကတော့ကဖြစ်နေတဲ့အော်ဒီ NUG ပေါ်မှာသူတို့ရိုဟင်ဂျာနဲ့ပတ်သက်ပြီးတော့တန်တရားရှိနေတာတွေလည်းပြေပြောက်သွားမယ်လို့ကျွန်တော်ယုံကြည်နေပါတယ
်။ Washington DC အခြေစိုက် The Wilson Center မှာပြီးခဲ့တဲ့ကြာသပတေးနေ့ကပြုလုပ်တဲ့မြမအရေး Video Conference ဆွေးနွေးပွဲမှာကိုရိုင်းတက်ရောက်ခဲ့တဲ့ဦးထင်လင်းအောင်ကမြမအရေးစိတ်ဝင်စားတဲ့ American ထိပ်တန်းနိုင်ငံရေးသမားတွေနဲ့လွှတ်တော်အမတ်တွေကိုရိုဟင်ဂျာအခြေတဲနဲ့ပတ်သက်လို့နိုင်ငံတကာစံချိန်ဆန့်ညွှန်းတွေနဲ့အညီဖြေရှင်းဆောင်ရွက်ဖို့ရှိနေကြောင်း NUG ရဲ့ရည်တည်ချက်ကိုအခုလိုပြောသွားပါတယ်။
that NUG intends to fully repatriate the Rohingya population and ensure
Rohingya တွေကိုပြန်လည်နေရာချထားဖို့နဲ့ငြိမ်းချမ်းရေးပြန်လာသူတွေအတွက်နိုင်ငံသားဖြစ်ခွင့်အစီအစဉ်ကိုတည်ချစေရေး NUG ကယူရထားပါတယ်။ဒါကြောင့်ဒီလိုလှုပ်ဆောင်ဖို့အတွက်လည်း Rohingya အတိုင်းဝိုင်းကခေါင်းဆောင်တွေအရက်ဖက်အဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေအားလုံးပါဝင်ပြီးရေရှည်တည်တဲ့နယ်မူဝါဒချမှတ်ဆောင်ရွက်သွားမှာဖြစ်ပါတယ်လို့ပြောသွားတာပါ။ဒါပေမဲ့နယ်ဆက်လူဝင်မှုကြီးကြပ်ရေးကိစ္စမှာစစ်တပ်ကအာဏာနဲ့ကင်တွယ်ထားသေးတော့ Rohingya ပြည်ထနာကိုဖြည့်ရှင်းနိုင်မှာမဟုတ်ဘူးဆိုတာကိုဥချင်းလင်းအောင်ကဆွေးနွေးပွဲမှာသတိပေးပြောကြားခဲ့ပါတယ်။ဒါ့အပြင်လက်ရှိစစ်ကောင်ဆောင်တွေဟာ Rohingya တွေကိုအင်အားသုံးဖိနှိပ်ခဲ့တဲ့ဤပြူဟာအတိုင်းရန်ကုန်အပါအဝင်မြို့ပေါ်တွေမှာကျင့်သုံးလာခဲ့တဲ့အတွက်စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုမျက်ဝါးထင်ထင်တွေ့မြင်လာတဲ့ဆန္ဒပြပြည်သူတွေဟာနေဆက်တွေမှာဖြစ်နေတဲ့အခြေအနေတွေကိုနားလည်သဘောပေါက်လာကြတယ်လို့လည်းဥချင်းလင်းအောင်ကဆွေးနွေးပွဲမှာပြောလာပါတယ်။ဒီဝါဆန်စနာကပြုလုပ်တဲ့ဆွေးနွေးပွဲမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်လည်းဗီဒီယိုကွန်ဖရင့်နဲ့ပါဝင်ဆွေးနွေးခဲ့ပါတယ်။အခုလို NUG အနေနဲ့ရိုဟင်ဂျာအကြမ်းတမ်းနဲ့ပတ်သက်တဲ့သူတို့ရဲ့မူဝါဒကိုထုတ်ဖော်ပြောဆိုလာတဲ့အပေါ်မှာ1990ပြည့်ရွေးကောက်ပွဲအနိုင်ရပြည်သူ့လွှတ်တော်အမတ်ဟောင်းလက်ရှိအမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့ဒေါက်တာတင့်ဆွေကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ဘီရောကတော့သိတဲ့အတိုင်းဘီရောမှာကျွန်တော်နိုင်ငံမှာစစ်ဆိုးကဒုတိယကြိမ်တက်ကလေးကဒီကိစ္စမှာတော်တော်လေးကိုဒီအာဏာအတွက်အာဏာအကျိုးစီးပွားအတွက်အသုံးချပြီးတော့ဟိုနာမည်အခေါ်ဟိုအသုံးလုံးအောင်စပြီးပေါ့နော်။ဟိုနောက်တစ်ခါဘာသာရေးမှိုင်းပေါ့။အဲ့တော့ဒီဟာကြီးကခုထိနဲ့ရှိနေတဲ့အချိန်မှာတချို့ဘလူတွေအတွက်ဟိုဆုံးဖြတ်ချက်ချတဲ့အခါမှာဟိုနားလည်မှုတော်တော်လေးလွယ်နိုင်တဲ့အနေအထားတည်းရဖြစ်ပါတယ်။သို့တော်လည်းပဲကျွန်တော်တို့ကဒီဟာကိုမကြုံလွားလို့မဖြစ်ဘူးပေါ့နော်။နောက်တစ်ခါနိုင်ငံတကာပေါ့။အဲ့ဒီအချိန်မှာအကြီးကကြတာကတော့ UN နဲ့ EU နဲ့ US ဖြစ်ပါတယ်။အဲ့ဒီနိုင်ငံကြီးကပုံမှန်နိုင်ငံမှာဒီရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးတော့လုံးဝကိုအမြင်မကြည့်တဲ့ကိစ္စပါ NUG ကအဲ့ဒါကိုကြော်လွားဖို့ဖြည့်ရှင်းနိုင်ဖို့တွေအကြီးမားတဲ့ခြေလှမ်းတစ်ခုကိုရေရေပုံမို့လှမ်းပြီးတော့ဆုံဖြတ်လိုက်တယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျ
အမျိုးသားညီညွတ်ရေးအစိုးရကတော့ Rohingya ဆိုတဲ့အတုံးနှုံးကိုတရားဝင်သုံးစွဲထားပါတယ်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့အာဏာသိမ်းမိန်ခွန်းပထမဆုံးပြောကြတဲ့အထက်မှာဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြန်လည်ခေါ်ယူသွားမယ်လို့ထည့်သွင်းပြောဆိုခဲ့ပေမယ့် Rohingya ဆိုတဲ့အတုံးနှုံးကိုတော့ခေါ်ဝေါ်သုံးစွဲခြင်းမရှိပါဘူးရှင
်မရင်ချင်းနိုင်တင်ပြပေးခဲ့တာပါရှင်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်အခုကတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါမယ်ရှင်။အရင်ဆုံးမြမအရေးဆွေးနွေးခန်းကိုနားဆင်ကြရအောင်ပါ။ထိုင်းနိုင်ငံမှာလက်ရှိဖြစ်နေတဲ့ COVID ဒုတိယလှိုင်းမှာမြမရွှေပြောင်းလုပ်သားတွေကူးစက်မှုအခြေအနေထိုင်းဆိုရရဲ့ COVID ကာကွယ်ဆေးတို့အစီအစဉ်မှာရွှေပြောင်းလုပ်သားတွေကာကွယ်ဆေးထိုးနိုင်မဲ့အလားအလာတွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး Foundation FED ရဲ့အလုတ်သမားရေးဌာနတာဝန်ခံကိုမင်းဦးကိုမဆုမြတ်မောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်မင်္ဂလာပါကိုမင်းဦးရှင
်မင်္ဂလာပါခင်ဗျာ
ကိုမင်းဦးကတော့ဒီထိုင်းနိုင်ငံတောင်ပိုင်းမှာအခြေစိုက်တယ်ပေါ့နော်ဒီပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး Foundation FED ရဲ့လောသမားရေးဆိုင်ရာဌာနတာဝန်ခံဖြစ်ပါတယ်ဆိုတော့ဟိုထိုင်းနိုင်ငံမှာရောက်နေတဲ့ရွှေပြောင်းမြန်မာအလုပ်သမားတွေအတွက်ကိုလည်းဒီပညာပေးအလုပ်တွေလုပ်နေပါတယ်ဆိုတော့အခုကိုမင်းဦးကိုမေးချင်တာတော့ဒီထိုင်းနိုင်ငံမှာအခုလက်ရှိဖြစ်နေတဲ့ပေါ့နော် COVID တတိယလှိုင်းနဲ့ပတ်သက်ပြီးတော့မေးချင်တာပါဆိုတော့ထိုင်းနိုင်ငံမှာအခုဖြစ်နေတဲ့ COVID တတိယလှိုင်းကတော်တော်လေးဟိုကူးစက်မှုအခြေအနေဆိုးနေပါတယ်ဆိုတော့တစ်နှစ်ကိုလည်းအတီဗျူလူနာတဲ့က2000ကျော်ရှိနေတယ်ပေါ့လေဆိုတော့ကျွန်တော်အဓိကသိချင်တာကတော့အဲ့ဒီအခုလိုမျိုးဒီကူးစက်မှုဖြစ်နေတဲ့အထက်မှာထိုင်းနိုင်ငံမှာရောက်ပြီးတော့အလုံးလုံးနေကြတဲ့မြန်မာရွှေပြောင်းအလုံးသမားတွေဘလောက်လောက်ဒီထဲမှာပါနေတယ်လို့ကိုမင်းဦးတို့သိထားပါလဲရှင
်အခုသူတို့ဒီထိုင်းနိုင်ငံခုနပြောတဲ့ကျွန်တော်တို့ရောက်ပြီးထင်းချုပ်ရေးဘူဌာနနေပြီးတော့ဒီအခြားနိုင်ငံသားတွေပေါ့နော်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့သတင်းအချက်အလက်ထုတ်ပြန်တာမရှိတော့ဘူးဗျဒုတိယ COVID-19 မှာဟိုအစမှာတော့ဒီကျွန်တော်တို့စမှုဟိုစမှုပရဂန်ပေါ့နော်စမှုပရဂန်နဲ့စမှုစာခေါင်းမှာဖြစ်တဲ့ကိစ္စတွေပေါ့အဲ့လိုဖြစ်ပြီးတဲ့အခါမှာဒီနည်းနည်းပြဿနာတက်တာပေါ့နော်အဲ့လိုဟိုတုံတုံတိုက်တယ်လောက်တဲ့ဟာတွေမှာအဲ့လိုမျိုးပြဿနာတက်တဲ့အခါကျတော့သူတို့ကဒီခြေပြောင်းလို့သမားရဲ့ပါရမခွဲတော့ဘူးအဲ့ဒီကိန်းကနေပေါ့အတူတူပဲတွဲတွဲပြီးတော့တင်တယ်အခုဒီနိုင်ငံမှာရှိတဲ့ ကျွန်တော်တို့ MWG လို့ခေါ်ရဲရွှေပြောင်းလို့တမကွန်ကွန်ရဲပေါ့နော်ဘာပဲစံတော်ရဲ့ကွန်ရဲဒီအဖွဲ့အနေပြီးတော့လေဒီတင်ငန်းတိတိကျကျသိကျင်တော့ live ပါစုံစမ်းတဲ့အခါမှာထိုင်းကျွန်တော်ကျမ်းမာရေးဝန်ကြီးဌာနလည်းမထုတ်ပြန်ဘူးကျွန်တော်တို့မြန်မာတိုင်ရုံးကိုဆက်သွယ်ပြီးကြည့်တဲ့အခါမှာလေအဲ့ရလဲထုတ်ပြန်တာမတွေ့ဘူးအဲ့တော့တင်ငန်းတွေကဒီကျွန်တော်တို့သတင်းတွေမှာရလာတဲ့ကိင္နန်းတွေကိုကျွန်တော်တို့ခံမှန်းပြီးတော့ပဲပြောလို့ရတာပေါ့နော်အဲ့တော့ကျင်းနေတာကတော့ကိင္နန်းတွေရဆိုလို့ချင်းကျွန်တော်ထောင်ကနန်းရှိတယ်ထောင်ဆိုတာကျွန်တော်တို့2,300ဝန်းကျင်လောက်ရှိတယ်လို့ကျွန်တော်တို့ခံမှန်းလို့ရတယ်သို့တော့ဒီထဲမှာဘယ်နှဦးကကုသမှုခံပြီးသွားပြီလဲပျောက်ယောဂါပျောက်သွားပြီလဲအဲ့ဒါတွေကိုကြာတော့ကျွန်တော်တို့ live ကိုခက်နေတယ်ခင
်ဗျခုနကပြောတဲ့ဒီထောင်ကနန်းရှိတယ်ဆိုတဲ့အထက်မှာပေါ့နော်ဘယ်အပိုင်းတွေမှာရှိတယ်ဒီအလုပ်သမားတွေကကုသမှုများတယ်ဆိုတာရောသိရပါလားရှင်
အထူးသဖြင့်တော့ကျွန်တော်တို့ရှင်ပြောင်းလို့တမားတွေများတယ်ဆက်ရုံလုပ်ရုံနေပါလို့အဲ့ဒီမှာဖြစ်တာများတယ်နောက်ပြီးကျွန်တော်တို့ဈေးကြီးတွေအဲ့လိုနေရာမျိုးတွေပေါ့နော်အများစုလုပ်တဲ့နေရာတွေမှာကုဆက်တာများတယ်ခင်ဗျအဲ့ကကြတော့ကုဆက်တာများမှန်းတော့သိတယ်ဒါပေမဲ့ကျွန်တော်တို့ကိန်းကနန်းရတိကျမသိရဘူးနောက်တစ်ခုရှိတာကဘာလဲဆိုတော့ဒီအခုဟာကဘယ်နေရာတွေမှာဖြစ်တယ်ဘယ်နေရာမှာကုဆက်မှုများတယ်ဆိုလို့ရှိရင်တို့ကလိုက်ပြီးတော့စစ်လိုက်တယ်စစ်တဲ့အခါမှာလည်းထိုင်းနိုင်ငံသားတွေပဲဦးစားပေးပြီးတော့စစ်တာမြန်မာတွေကိုစစ်တာမဟုတ်တဲ့အခါကျတော့မြန်မာတွေကြားထဲမှာဘယ်နှယောက်ဖြစ်နေလဲဆိုတာကိုဖိကြားမသိနိုင်ဘူးခင
်ဗျာဟုတ်ကဲ့ပါဆိုတော့ဟိုဆော့ဆော့ကိုဘင်းဦးပြောသလိုပေါ့နော်ဒီကိုဗစ်ဒုတိယလှိုင်းဖြစ်တုန်းကတော့ဒီစမုတ်စခွန်စမုတ်ဘရာဂန်ပြည်နယ်တွေမှာရှိအလုံးလုံးတဲ့ဒီဘယ်လိုခေါ်လဲပင်လယ်စာလုပ်ငန်းတွေမှာလုပ်ကြတဲ့မြန်မာရွှေပြောင်းလုပ်ငန်းတွေတော်တော်လေးအဲ့ဒီကနေစပြီးကူတာပေါ့လေဆိုတော့အဲ့ဒီအတွက်ကြောင့်မို့လို့လဲထိုင်းအစိုးရကဒီစီကန်တင်ကြပ်မှုတွေကိုတော်တော်လေးကိုတင်းတင်းကြပ်လုပ်ခဲ့တယ်ဆိုတော့အခုတစ်ခါဒီတတိယလှိုင်းမှာတော့အဲ့လိုမျိုးရွှေပြောင်းလုပ်ငန်းတွေအပေါ်မှာစီကန်ကန့်သတ်မှုတွေတင်းကြပ်မှုတွေဘယ်လောက်ထိလုပ်ထားတယ်လို့ရောပြောနိုင်တယ်ရှင်
ရှင်ပြောင်းလို့တမားရဲ့အတွက်ထုတ်ပြန်တာမျိုးတော့ရှိတယ်ဒါပေမဲ့အဲ့လိုမျိုးပေါ့နော်တီးတန်ကြီးအနေနဲ့အရင်အခောက်ကားတွေလိုထုတ်ပြန်တာမျိုးမရှိဘူးဒါပေမဲ့ကျွန်တော်တို့ဟိုဖန်တာမှာတော့ကျွန်တော်တို့တခုရှိတာဒီမှာကပြည်နယ်ထဲမှာခရိုင်ကိုးခုရှိတယ်အဲ့တော့ခရိုင်ကိုးခုမှာရှိတဲ့ရှင်ပြောင်းလို့တမားလူမှုကောင်းဆောင်တွေနဲ့ကျွန်တော်တို့ NGO အဖွဲ့တွေကဦးစီးဦးဆောင်လုပ်ပြီးတော့ကျွန်တော်တို့ပြည်နယ်မှုနယ်ပေါ့နော်ကျွန်တော်တို့ညှိနှိုင်းထားညှိနှိုင်းတဲ့အခါကျတော့တို့ကနေပြီးတော့ဒီရှင်ပြောင်းလို့တမားနဲ့ပတ်သက်တဲ့အထူးသဖြင့်ဒီ COVID ကာယရောဂါကိစ္စတို့ဒီနောက်ပြီးတော့မှတ်ပုံတင်တဲ့ကိစ္စတို့ဆိုလို့ရှိရင်ကျွန်တော်တို့ဒီလူလူကြားထဲမှာပေါ့အလို့သမားတွေကြားထဲမှာဖြန့်ဝေပေးဖို့အတွက်အကူအညီတောင်းထားတဲ့အတွက်ကြောင့်မလို့ဒီခံရမ်းနေထုတ်ပြန်ချက်ဒီဘဏ်ကောက်ကနေထုတ်ပြန်တဲ့ဟာတွေဆိုကျွန်တော်တို့အားလုံးကိုပါလာပြန်ပြီးတော့ဒီ community ထဲမှာ live ဝေးရလဲရှိရဲနောက်ဒီ online social media နေပြီးတော့အဲ့လိုဖြန့်ဝေပေးနေရတော့ရှိရဲခင်ဗျဒီပြောရမယ်ဆိုလို့ရှိရင်ဒီတစ်ခေါက်မှာကတော့ရွှေပြောင်းအလို့သမားတွေအတွက်အဲ့လိုတီးကြပေါ့နော်အဲ့ဖိဖိစီစီနဲ့တို့ဟိုလုပ်တဲ့ဟာမျိုးကတော့ကျော်ပါရော့တယ်လို့ကျွန်တော်တို့အမြင်နဲ့ခင်ဗျ
ဆိုကိုမင်းဦးဆိုပြောလို့ပေါ့နော်ကိုမင်းဦးရဲ့ဒီပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး foundation FVD ရလည်းဒီရွှေပြောင်းအလို့သမားတွေကိုဒီ covid နဲ့ပတ်သက်တဲ့ပညာပေးတွေကိုလုပ်နေတယ်ပေါ့လေ online ကနေလည်းလုပ်နေတာရှိရဲဆိုတော့ဘယ်လိုကိစ္စတွေကိုအခုလက်ရှိမှာပေါ့နော်ဦးစားပေးပြီးတော့မှဒီပညာပေးမှုတွေလုပ်နေတယ်ဆိုတာကိုလည်းပြောပြပါပါရှင
် FVD Facebook social media တစ်ခုရယ်ပြီးအလို့သမားမိတ်ဆွေဆိုတဲ့ဟာနှစ်ခုပေါ့နော်ကျွန်တော်တို့အဖွဲ့ကြီးရောက်ခနေပြီးတော့ကျွန်တော်တို့ဒီသတင်းချက်လက်တွေလို့ဒီမှာတင်ပြလိုက်တဲ့အချက်လက်တွေမျှဝေတာတွေရှိပါတယ်ကျွန်တော်တို့အနေနဲ့ကြတော့ဇမ္မာရေးနဲ့ပတ်သက်တဲ့ပါဝင်ဆောင်ရုံတိုင်းဆိုင်ရာတွေဟိုတင်မတင်တော်ညာလဲတချို့ကိစ္စမှာစီမင်းစည်းကမ်းနဲ့ပတ်သက်တာတွေပေါ့ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီဖန်ခခဲမှာအခုဇန်နဝါရီ17ရက်နေ့ကနေထုတ်ပြန်လိုက်တဲ့အခါမှာဆိုလို့ရှိရင်ဘာလဲဆိုတော့အဓိကအပြင်ချွေရောင်းလို့ဒီမှာအနေနဲ့ဟလာတတ်မှတ်ထားတဲ့သူညဆိုလို့ရှိရင်17နာရီမနဲ့ည17နာရီဆိုအပြင်ထွက်လို့မရဘူးဆိုတဲ့ကိစ္စနောက်ပြီးတဲ့အခါကျရင်ခရင်ကျော်လို့မရဘူးဆိုတဲ့ကိစ္စအထူးသဖြင့်တော့ဒီရှင်ပြောင်းလို့သမားရဲ့အနေနဲ့ဒီဥတွေဟိုမတိလိုက်လို့ဒီပေးအေးဥခံမှာစိုးတာရယ်နောက်ယောဂကုသမှုနဲ့ပတ်သက်ပြီးဒီယောဂကြောင့်ယောဂနဲ့ပတ်သက်ပြီးပြဋ္ဌာန်းထားတဲ့ဥတွေရညည်ရယ်ဆိုလို့ရှိရင်အဖန်းစီခံပြီးတော့ပြည်နယ်နဲ့ပြည်ခံမှာဆိုလို့ဒီလိုကိစ္စတွေကိုကျွန်တော်တို့ဥစားပေးပြီးတော့ဆိုက်ပြီးတော့ဟိုဒီရှင်ပြောင်းလို့သမားကြားထဲမှာမျှဝေတာမျိုးလုပ်ပါရခင်ဗျာ
ဟုတ်ကဲ့ပါဆိုတော့ဒီထိုင်းအစိုးရထုတ်ပြန်ထားတဲ့ပေါ့နော်ဒီကိုဗစ်ထိန်းချုပ်ကန့်သတ်ရေးစီကန်းနေတဲ့မှာဒီမြန်မာအလုပ်သမားတွေထိုင်းနဲ့တိုင်ကလုံးမှာရှိနေတဲ့မြန်မာအလုပ်သမားတွေမဖြစ်မနေသိသင့်တဲ့အချက်တရားရောဘာလို့ပြောလို့ရပါလဲရှင
်အဓိကတော့ဘုံအပြင်ကျွန်တော်တို့ WHO ကထုတ်ထားတဲ့ဟာပဲအဲ့ဒါကိုပဲသူတို့ပြန်ပြီးတော့ထုတ်တာပဲဥပမာကျွန်တော်တို့ဟိုအလုံးပေါင်းတော့60လားမသိဘူးရှိတယ်အဲ့ဒါနံပါတ်1ကတော့ကျွန်တော်တို့ကပ်ခွန်နေပေါ့3မီတာပေါ့လေတာမျိုးနေရမယ်ပြီးတဲ့အခါကျလက်ကိုမချခနာဆေးရမယ်ကိစ္စနောက်ပြီးတဲ့အခါကျရင်ကျွန်တော်တို့နှာခေါင်းပိတ်ကျွန်တော်တက်ကမယ်ကိစ္စပြီးတဲ့အခါကျတော့ဒီသူတို့ရဲ့ဒီမော်ချနာတို့ထန်ချနာတို့လို့ခေါ်တဲ့ application တွေဒါကိုထိုင်းကျွန်တော်တို့ဒီ mobile phone ထဲမှာထည့်ထားဖို့ကိစ္စပေါ့နောက်ပြီးတဲ့အခါကျတော့ဖြစ်နိုင်မယ်ဆိုလို့ရှိရင်သူတို့ကဒီကိုပူချင်းကိုမချခနာစစ်ဖို့ပေါ့နော်နောက်ပြီးတဲ့အခါကျတော့ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ဒီတကယ်လို့ကိုကိုမတင်ပါဘူးဆိုလို့ရှိရင်ဒီကာနာတွေဖြစ်လို့မတင်ပါဘူးပေါ့လက္ခဏာတွေတကယ်တခုခုပြရတယ်ဆိုလို့ရှိရင်စေယုံစေကံကိုတွားဖို့ကိစ္စဒီလိုကိစ္စတွေ အဓိကထားပြီးကျွန်တော်တို့ဟိုသိနေမှာနောက်တစ်ခုကတော့ဒီယောဂဟိုကာကွယ်ထိန်းချုပ်ရေးကာကွယ်ထိန်းချုပ်ရေးဌာနထုတ်ပြန်တဲ့ဥပဒေပေါ့နော်အဲ့ဒါလေးသိထားသိနေမှာ
အခုနောက်ဒီထိုင်းနိုင်ငံမှာအခုဖြစ်နေတဲ့ COVID တက်တရားလိုင်းပေါ်လေအဲ့ဒီမှာပါနောက်တစ်ခုဖြစ်လဲဆိုတော့ဒီထိုင်းအချင်းတောင်တွေထဲမှာလည်းကူးစက်မှုတွေဖြစ်နေတယ်ဆိုပြီးထိုင်းဆိုရပြောပါတယ်ဆိုတော့ဒီကူးစက်မှုဖြစ်နေတယ်လို့ထိုင်းဆိုရပြောတဲ့အချင်းတောင်တွေထဲမှာရောမြန်မာနိုင်ငံသားတွေရှိလားဘယ်လောက်ရှိတယ်ဆိုရင်ရောဘယ်လောက်လောက်ရှိတယ်လို့သိရပါလဲရှင
်ကိန်းတိုင်းရအတိအကျကြတော့ကျွန်တော်တို့ဟိုပါပေါ့နော်မြန်မာနိုင်ငံသားတွေအနေနဲ့ဘယ်နှယောက်ရှိတယ်ဆိုတော့အဲ့ဒါကြတော့ကျွန်တော်တို့ဟိုတုန်းကဒီအချင်းတောင်နဲ့အချင်းသားတွေမြန်မာအချင်းသားတွေနဲ့ပတ်သက်ပြီးအကူအညီပေးဖို့ကျွန်တော်တို့မြန်မာတန်ဝန်နဲ့ပူးတွဲပြီးတော့လုပ်ခဲ့ဘူးတယ်အာလွန်ခဲ့တဲ့တစ်နှစ်ကျော်လောက်ရှိပေါ့နော်နှစ်နှစ်လောက်ပါပေါ့ဒါပေမဲ့အဲ့ဒါကအဆင်ပြေဘာဖြစ်လို့လဲဆိုတော့သူတို့ကအာနိုင်ငံသားရေးဝန်ကြီးဌာနနဲ့တရားဝင်စာနဲ့ဆင့်ပြီးတော့သူတို့တောင်းအောင်လို့ဆိုတော့ကျွန်တော်တို့ NGO တွေအနေနဲ့အာလုတ်ခွင့်တိုက်ရိုက်လုတ်ခွင့်မရဘူးနော်အဲ့တော့ဒါမြန်မာတိုင်အုံအနေနဲ့ဆက်လုပ်ဖို့အတွက်အိုက်တမ်ကအစီအစဉ်ထားခဲ့ပြီးတော့မတိုင်အုံအနေနဲ့ဒီကိစ္စကြီးဆက်လုပ်ရင်မလုပ်ဖြစ်ဘူးခုနောက်ပိုင်းမှာတော့ကျွန်တော်တို့နည်းနည်းအလန့်ဝေးသွားတဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဒါနဲ့ပတ်သက်ပြီးတော့မသိရဘူးသို့တော့ထိုင်းတနင်္ဂနွေမှာထောင်ပေါင်းအလုံးပေါင်း143,000ရှိတယ်အခုအဓိကဖြစ်တဲ့ထောင်လေးကကျွန်တော်တို့ဘန်ခွန်ပေါ့နော်ဘန်ခွန်အချင်းတောင်ကြီးပါဝင်အလုံးပေါင်း73,000ပေါ့အဲ့ဒီ73,000မှာကျွန်တော်မြန်မာအများစုရှိတာတော့ခုနကပြောတဲ့ဟိုဘန်ကောက်မှာရှိတဲ့အထူးထောင်လို့ခေါ်တဲ့ဒီရေယောင်နောက်ပြီးတော့ဘန်ခွန်အဲ့တော့ဒီနော်ထားပူဒီမှာရှိတဲ့ဒီဝင်းနယ်ဆိုလို့ရှိတဲ့ထောင်ပြီးတဲ့အခါကျတော့ကျွန်တော်တို့ဒီမှာဆိုလို့ရှိရင်ဆာပေါ့ကျွန်တော်တို့ဘာခေါ်လဲဆိုတော့နော်ရာဒီဝက်လို့ခေါ်တဲ့နှစ်ကြီးသမားတွေထားတဲ့ကျွန်တော်တို့တောင်ပိုင်းကထောင်ပြီးရင်ဆုံခလာမှာရှိတဲ့ထောင်ပေါ့နော်အစားကြီးပြင်အဲ့ဒီမှာအများဆုံးနောက်ပြီးကျွန်တော်တို့မိနေတာဒီကျွန်တော်ပေါ့ကျွန်တော်ထောင်အဲ့ဒီထောင်နေမှာတော့မြန်မာရှေ့ပြောင်းလို့တမားတွေတော်တော်များတယ်ဒါပေမဲ့ဒီအခုဟိုအခုထောင်သားတွေဖြစ်တဲ့အထက်မှာမြန်မာနိုင်ငံသားအချင်းသားဘယ်နှယောက်ဖြစ်တယ်ဆိုတာမျိုးသူတို့ကမကြေညာဘူးအခုဆိုလို့ချင်းတသောင်းဝင်ကြီးဖြစ်သွားပြီနော်ဖြစ်တဲ့ထောင်ကအရေးအတွက်ပါကုစက်ရောပါ
တနင်္ဂနွေလုံးမှာစုစုပေါင်းထောင်
နိုင်ငံလုံးမှာဆို
ဟုတ်
ဟုတ်ကဲ့အဲ့တော့အများဆုံးကကျွန်တော်တို့ဒီရနောင်းမဲဆောင်ဒီပြီးတော့ခုနကပြောတဲ့ဘန်ကွန်ထောင်မှာရှိရပြီးရင်ဒါတူရလို့အဲ့လိုထောင်နေမှာရှိရမြန်မာနိုင်ငံသားတွေအနေနဲ့ဆိုလို့ရှိရင်ပို့ပြီးတော့ကူးစက်ဖို့ရှိနေတာပေါ့နော
်ဆိုတော့နောက်တစ်ခုကဒီကိုဗစ်ကာကွယ်ဆေးထိုးတာနဲ့ပတ်သက်ပြီးတော့မေးကြပါတယ်ဆိုတော့ဒီထိုင်းနိုင်ငံမှာအခုကိုဗစ်ကာကွယ်ဆေးထိုးမှုတွေစနေပြီဟိုစာမေလ18ရက်နေ့တုန်းကဆိုရင်ဒီတန်ငါတော်တွေကိုစပြီးတော့သူတို့ထိုးပေးနေပြီပေါ့လေဆိုတော့အဲ့ရနေပြီးတော့တချင်ချင်းလဲဒီတနိုင်ငံလုံးသူတို့ထိုးပေးမဲ့အစီအစဉ်တွေရှိပါတယ်ဆိုတော့အဲ့လိုထိုင်းနိုင်ငံကထိုင်းအစိုးရကပေါ့နော်ကိုဗစ်ကာကွယ်ဆေးထိုးပေးမဲ့အစီအစဉ်တွေမှာဒီသူတို့နိုင်ငံထဲမှာအလုံးလုံးနေတဲ့ဒီမြန်မာတွေအပါဝင်ပေါ့ဒီရွှေပြောင်းလုပ်သမားတွေရောထိုးပေးမဲ့အစီအစဉ်ပါပါလားရှင
်ဟုတ်ကဲ့တကယ်တကယ်ကဒီဟိုဒီဆေးကာကွယ်ဆေးထိုးအတွက်ပေါ့နော်မှတ်ပုံတင် online ကနေဒီစင်မှတ်ပုံတင်ခြင်းကိုလှုပ်ဆောင်နိုင်ပြီဆိုတာကျွန်တော်တို့ဒီကြံခဲ့တဲ့ဒီမေလ14ရက်နေ့တည်းကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့အခုဘယ်လိုမျိုးဆက်ပြီးတော့သွားလဲဘယ်လိုမျိုး online ကနေပြီးတော့လှုပ်ဆောင်လို့ရမလဲဆိုတာကိုကျွန်တော်တို့ကစုံစမ်းတာပေါ့နော်ဒီနေ့ပေါ်ကျွန်တော်တို့မေလ19ရက်နေ့မှာကျွန်တော်တို့ကျန်းမာရေးဌာနကဝန်ထမ်းတွေကသွားပြီးတော့ဒီကျန်းမာရေးဟိုခရင်ကျွန်တော်တို့ကျန်းမာရေးဌာနပြီးတဲ့အခါကျတော့စေယုံတို့ဘက်မှာသွားပြီးတော့စုံစမ်းတဲ့အခါမှာဟိုထိုင်းနိုင်ငံသားတွေအတွက်ပဲဒါဒီအစီအစဉ်ကရှိပါသေးရဲ့ဆိုတာမျိုးပဲကျွန်တော်တို့သိရတယ်ဒါပေမဲ့တကယ်သူတို့ဘိုးကနေပြီးတော့ဘန်ကောက်ကနေပြီးတော့ကြီးညာတဲ့အခါမှာတော့အဲ့လိုမဟုတ်ဘူးအလုံးအတူတူခံစားရမယ်ဒီလုံးဖို့လုံးရေးဝင်ထားတဲ့ရှင်ပြောင်းလို့တမားတွေမှန်ရနိုင်ငံသားတွေမှန်ရမယ်လို့ပြောတယ်ဒါပေမဲ့တကယ်တည်းလက်တွေ့ရတော့အခုမဟုတ်ဘူးလို့ပြောရတာပေါ့ပြောလို့ရတာ
ဟုတ်ဆိုတော့အဲ့မှာတစ်ချက်သိကြတာကတကယ်လို့ခုနဆောစောပြောသူပေါ့နော်လူမှုဖူလုံရေးဝင်ထားတဲ့ရွှေပြောင်းလူသမားတွေပါထိုးခွင့်ရှိမယ်ဆိုရင်သူတို့တွေကထိုးနိုင်ဖို့အတွက်ကိုရောဘာတွေလုပ်ဖို့လိုပါလဲရှင
်ခုနကကျွန်တော်တို့ဒီလိုသွားစုံစမ်းနေဆိုတာလည်းတကယ်လို့အဲ့လို online စနစ်ကနေပြီးတော့စာရင်းသွင်းတာဘယ်လိုသွင်းရလဲဆိုတာသိပြီဆိုရင်ကျွန်တော်တို့ကတရားနေပြီးတော့ဟို social media နဲ့တစင်ပေါ့နော်ပြန်ပြီးတော့လူသမားတွေကိုလှုပ်တန့်အောင်လို့ online ကနေပြီးတော့ဒီသွင်းလို့ရအောင်လို့ကျွန်တော်ပြန်မျှဝေပေးမလို့ပဲဆိုတော့အဲ့ဒီဟာကိုကျွန်တော်တို့လှုပ်လို့ကျွန်တော်တို့ကိုယ်တိုင်ကလှုပ်လို့မရသေးဘူးလှုပ်လို့မဖြစ်ဘူးဆိုလို့ချင်းရွှေပြောင်းလို့တမားရဲ့အနေနဲ့ကတော့ဒါဟိုအခက်ခဲရတော့ဖြစ်မယ်ဆိုတာကြိမ်းသိပြီးသားပဲဘာဖြစ်လို့လဲဆိုရင်ကြံခဲ့တဲ့ကျွန်တော်တို့2021 February လကဒုတိယစီရင်သွင်းတဲ့ကိစ္စမှာလည်းဒုံးနည်း၎င်းမဲ့ online အနေနဲ့စီရင်သွင်းရတယ်အဲ့ online စီရင်သွင်းဖို့ဆိုတာကဒီတာမန်လူတွေအနေနဲ့ဒီခုနပြောတဲ့ technical ဘက်ဆိုင်ရာနည်းနည်းပါတယ်နောက်ဘာသာရေးပိုင်းဆိုင်ရာပါတယ်ဘာသာစကားပိုင်းဆိုင်ရာပါတဲ့အခါကျတော့ဘလို့မှအဆင်ပြေနိုင်မအောင်ဆိုတော့ဒါကရွှေပြောင်းအလုပ်သမားတွေအတွက်ဒီ online ကနေတွင်ရမယ်ဆိုရင်တော့မှပဲအများစုအတွက်ကတော့အခက်အခဲနဲ့ကြုံနေမှာ
ဟိုဗန်ကောက်မှာရှိတဲ့မြန်မာတန်ယုံပေါ်လေမြန်မာတန်ယုံကလည်းအရင်တော့ကတော့ဒီအဲကိုမင်းဦးတို့လိုဒီလူသမားကြီးဆောင်ရွက်နေတဲ့လူတွေနဲ့တွဲပြီးတော့မှဒီမြန်မာရွှေပြောင်းလူသမားတွေအရေးကိုသူတို့လှုပ်ပေးနေတာ၊ကူညီပေးနေတာတချို့ကိစ္စတွေရှိပါတယ်ဆိုတော့အခုဒီကိုဗစ်ကိစ္စမှာရောဒီမြန်မာရွှေပြောင်းလူသမားတွေပေါ့နော်ဒီသူတို့ရောဂါဖြစ်နေတဲ့လူတွေကိုဆေးကုသပေးနိုင်ဖို့နောက်တစ်ခါဒီခုနကိုဗစ်ကာကွယ်ဆေးထိုးမယ်ဆိုလို့ရှိရင်လည်းသူတို့ကအကူအညီရွှေပြောင်းမြန်မာရွှေပြောင်းလူသမားတွေထိုးနိုင်ရတဲ့အတွက်ကိုကူညီပေးဖို့အတွက်အဲ့လိုမျိုးရောလုပ်ငန်းတွေလှုပ်ပေးနေတာရောအခုအချိန်လေးဘယ်လိုရှိပါလဲရှင်
ဟုတ်ကဲ့အခုဒီတက်တဲ့အလိုင်းဖြစ်ပြီးကလေးကတော့ဒီလိုကိစ္စနဲ့ပတ်သက်ပြီးတော့မြန်မာတိုင်းဝန်နေပြီးတော့ထုတ်ပြန်ချက်အချို့ထုတ်တာတော့ရှိတယ်။ဥမာစီမင်းစီကံရေးဆိုင်ရာတွေဥမာဒီထောက်ထားပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့လုပ်ငန်းစဉ်တွေနောက်ဆုတ်သွားတဲ့အကြောင်းတို့ဒါမှမဟုတ်လည်းလူသစ်စင်းသွင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟလာဒီလက်ရှိမှာဟိုမြေသူမြေသားဖြစ်ကြောင်းစစ်ဆေးတာတို့လုံးလုံးခွင့်ပါမယ့်အတွက်စီးရင်သွင်းတာတော့အဲ့ဒါတွေနောက်ဆုံးတယ်ဆိုတဲ့ကိစ္စတွေကိုထိုင်းအစိုးရဘက်ကထုတ်ပြန်တာတွေပေါ့မူတည်ပြီးတော့လိုက်ထုတ်တာလောက်တော့ရှိတယ်။ဒါနဲ့အရင်နှုန်းကလိုမျိုးကျွန်တော်တို့ကိုဗစ်နဲ့ပတ်သက်တဲ့ခံစားခွင့်တို့ဒီရွှေပြောင်းလူသမားတွေအနေနဲ့လိုက်နာရမယ်လှုပ်ဆောင်ရမယ်ဟာမျိုးတွေဆိုလို့ရှိရင်တိတိကျကျလုံးပြန်ထုတ်ပြန်တာတော့လုံနိုင်တာတော့ဆိုတော့ဒီဘက်အပိုင်းမှာအရင်နေလာတယ်ခင်ဗျာ။နောက်တစ်ခုကကျတော့လေဒါပြောလို့ရတာလည်းပါလဲဆိုလို့ရှိရင်ဒီကိုဗစ်ကြောင့်ဟာလားသူတို့အနေနဲ့ရတယ်ခီးသွားလာခွင့်တွေကန့်သက်ထားတဲ့အတွက်ကြောင့်မို့လိုက်ပါလုံဆောင်မှုခက်တယ်ဆိုတာမျိုးတော့ပြောလို့ရရတာပေါ့ဒါပေမဲ့အဓိကကတော့ဒီအာနာသိန်းဆေးအာနာသိန်းပြီးတဲ့နောက်ပိုင်းမှာဒီလေပတ်နေတဲ့ရန်နေရာပေါ့နော်ရုံးလုံငန်းစင်ကြီးအကုန်လုံးကအင်မတန်မှကမောက်ကမဖြစ်ကုန်နေလို့ကျွန်တော်တို့အနေနဲ့ဒီလိုမျိုးယူဆလို့ရပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဖန်းစည်းကံတွေအခုပြန်ပို့တဲ့ကိစ္စရယ်ဆိုလို့ရှိရင်မပို့နိုင်ဘူး။ပို့ဖို့အတွက်အရင်တော့ဆိုလို့ရှိရင်နေဆက်ကနေပြီးတော့ဟာလားနိုင်ငံကနေညှိပြီးတော့ပို့တယ်ဒီထဲမှာခုနကပြောတဲ့ဒီပြန်ပို့တဲ့အထက်မှာယောဂဖြစ်တဲ့လူတွေပါနိုင်လားပါနိုင်ဘူးလားဆိုတဲ့ကိစ္စတွေဒါတွေလည်းကျွန်တော်တို့စီစဉ်ရဖို့လိုတာပေါ့နော်အခုလက်ရှိတက်ဆိုင်အာဏာပိုင်အနေနဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ထဲဝင်လိုက်ပါပြီးတော့ဟိုဆောင်ရွက်တာတို့ကြီးညာချက်ထုတ်တာတို့မတွေ့ရဘူးခင
်ဗျဟုတ်ကဲ့ကိုမင်းအောင်ကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုမျိုးအချိန်ပေးပြီးတော့ဖြေတဲ့အတွက်ကျေးဇူး
ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့သက်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။အငွေတွေမဆုံးရှုံးစေရဘူး။ဘဏ်တွေမပြိုလဲနိုင်ဘူးဆိုတော့လေဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်။လက်ရှိမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ဗန်လုံငန်းဆိုင်ရာပြဿနာတွေနဲ့ပတ်သက်ပြီးဘိုးဘန်ဒုက္ခထဦးဝင်းတော်ကသတင်းစာရှင်းလင်းပွဲမှာရောသတင်းဌာနတွေနဲ့သီးသန့်တွေ့ဆုံရမှာပါရှင်းတာလင်းတာလုပ်ပါတယ်လက်ရှိကြုံနေရတဲ့ဗန်လုံငန်းဆိုင်ရာပြဿနာတွေဟာဗန်တွေကိုအခက်အခဲဖြစ်အောင် CDM လုပ်တာကနေစတာဖြစ်ကြောင်းနောက်ပိုင်းဗန်တွေမှာငွေတွေဝိုင်းထုတ်ကြထုတ်လိုက်ရင်ဒီအစိုးရပြုတ်ကျသွားမယ်ဆိုတော့နိုင်ငံရေးအရာမြောက်ထိုးပင့်ကွယ်မှုတွေ Facebook ကနေလှုံ့ဆော်လာကြကြောင်းအဲ့ဒီကနေတဆင့်တကယ်ငွေမလိုပဲတန်းစီငွေထုတ်တဲ့သူတွေပေါ်လာတယ်လို့ဆိုပါတယ်အဲ့လိုဖြစ်နေချင်းဘဏ်ကိုအသုံးပြုပြီးစီရီယံသမားတွေကိုငွေကြေးထောက်ပံ့မှုလုပ်နေသူတွေကြောင့်ဘိုးဘဏ်အနေနဲ့ငွေကြေးထုတ်ယူမှုကိုလူတူတပတ်ကျပ်သိန်း20ကုမ္ပဏီသိန်း200ဆိုပြီးကန့်သတ်တာမျိုးလုပ်ခဲ့ရကြောင်းပြည်သူတွေအနေနဲ့လည်းဘဏ်မှာအပ်ထားတဲ့ငွေတွေမဆုံးရှုံးစေရဘူးလို့အာမခံကြောင်းဘဏ်တွေပြိုလဲစရာမရှိကြောင်းလက်ရှိအခြေအနေဘဏ်လုပ်ငန်းကိုပြက်စီးအောင်လုပ်နေသူတွေကြောင့်ဘိုးဘဏ်ဘက်ကလည်းအကန့်အသတ်တွေလုပ်ရတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
လက်ရှိဘဏ်တွေဟာငွေအပ်ထားပြီးပြန်ထုတ်လိုသူတွေကိုထုတ်မပေးနိုင်တဲ့ပြဿနာကြီးတယ်မကအခြေခံဘဏ်လုပ်ငန်းဖြစ်တဲ့ငွေလွှဲလုပ်ငန်းတောင်မလုပ်နိုင်တော့တဲ့အခြေအနေရောက်နေတာတွေ့မြင်ရပါတယ်။အရင်ကတော့မြန်မာနိုင်ငံတနေရာရာကနေကိုယ်ငွေလွှဲပို့လိုတဲ့ဘဏ်ရှိတဲ့တနေရာကိုငွေလဲတယ်ဆိုတာအလွန်လွယ်ကူတဲ့ကိစ္စပါ။ငွေလွှဲပြီးမိနစ်ပိုင်းအတွင်းသက်ဆိုင်ရာငွေထုတ်သူဟာပတ်ပုံတင်ပြပြီးတစ်ဖက်ဘဏ်ကနေငွေသားစကူအလွယ်တကူထုတ်ယူနိုင်ခဲ့တာမျိုးဖြစ်ပါတယ်။အခုဆိုဘဏ်အားလုံးမှာအဲ့ဒီဝန်ဆောင်မှုမျိုးတောင်ရပ်ဆိုင်းနေတာတွေ့မြင်ရပါတယ်။လက်တလုံးမြမစီးပွားရေးဘဏ်ကအဲ့ဒီငွေလွှဲဝန်ဆောင်မှုလုပ်ပေးနေတယ်လို့ကြေညာလုပ်ကိုင်နေပေမဲ့တစ်ချိန်ကိုကျပ်ငွေ100သိန်းအောက်ပဲလွှဲလို့ရတာ fax နဲ့အချက်လက်ပို့တဲ့စနစ်ကြောင့်အချိန်ကြာတာသွားထုတ်ရတဲ့ဘဏ်တွေမှာကျိုးနီစနစ်ကြောင့်အဆင့်တွေများလွန်ပြီးငွေထုတ်ရခက်ခဲတာကြောင့်တိတ်ပြီးအသုံးပြုသူများတာမတွေ့ရပါဘူး။ရန်ကုန်ပန်းစိုးရန်ကမြမစီးပွားရေးဘဏ်ကွဲတစ်ဆိုရင်တော့တနည်းငွေလွှဲလက်ခံမှု20-30လောက်ပဲရှိတာတွေ့မြင်ရပါတယ်။ ဘန်ရွေဘက်ကအဲ့ဒီလိုဖြစ်နေတယ်လို့မြန်မာနိုင်ငံအနှံ့အေဂျင့်အများကြီးထားပြီးအလုပ်လုပ်တဲ့ with money လို့ online နဲ့လုပ်ရတဲ့ငွေလဲစနစ်မှာလေငွေလဲတော်ကိုလက်ခံတဲ့အေဂျင့်ပဲရှိပြီးငွေသားစကူထုတ်ပေးမဲ့အေဂျင့်မရှိတာမို့ပြည်သူတွေအခက်အခဲတွေ့နေကြပါတယ်အဲ့ဒါကြောင့်ပဲအရင်အာနာရှင်ခေဟောင်းတို့ကအတိုင်းအဝေးပြေးဘတ်စ်ကားတွေနဲ့ငွေလွှဲပေးပို့တာမျိုးလေးထွန်းကားလာတာတွေ့ရပါတယ်။အဝေးပြေးကားတွေနဲ့ငွေလွှဲရင်ပို့ကားကနှစ်ရာခိုင်နှုန်းငွေ၁၀သိန်းပို့ရင်ကျပ်2000လောက်ပေးရတာမို့ဈေးကြီးပေမဲ့လည်းအခြားရွေးချယ်စရာမရှိတဲ့ပြည်သူတွေဟာအဲ့ဒီနည်းနဲ့လေငွေလွှဲတာမျိုးလုပ်ကြရပါတယ
်။တကယ်တော့လက်ရှိပြည်သူတွေဟာနေ့စဉ်အချိန်တိုင်းများစွာအကုန်ခံပင်ပန်းကြီးစွာနဲ့ဗန်နေကနေတန်းစီပြီးငွေထုတ်နေကြရတာဟာတကယ်ငွေလိုလို့ဗန်နေပိတ်မိနေတဲ့ငွေဖြစ်ပြီးထုတ်ပေးငွေတဖြည်းဖြည်းနှဲလာသလိုစိတ်မချရတော့လို့တနေ့ပြီးတနေ့ကြက်ငွေတန်ဖိုးတွေကြပြီးရင်ကြနေလို့စတဲ့အကြောင်းတွေကြောင့်ပဲဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးကြက်ငွေတန်ဖိုးမြန်မြန်ဆန်ဆန်ကြဆင်းနေတာကိုဘိုးဘန်ကထိမို့စူးစမ်းတာတော့တွေ့ရပါတယ်။ပြီးခဲ့တဲ့မေလ16ရက်နေ့ကစ9ရက်အတွင်းဘိုးဘန်ဟာဒေါ်လာ23သန်းလောက်ထုတ်ရောင်းခဲ့ပြီးတဲ့နောက်ဒေါ်လာဈေးဟာဒေါ်လာ1900ဝန်းကျင်ကနေ1650 1660ဝန်းကျင်မဆိုးစလောက်လေးကျလာတာတွေ့ရပါတယ်အခုလောက်ကင်တွေပုံနဲ့တော့မြန်မာကျပ်ငွေတန်ဖိုးရှိသင့်ရှိထိုက်တဲ့တန်ဖိုးရောက်လာအောင်လုပ်နိုင်မှာမဟုတ်တဲ့အပြင်ဘိုးဘန်ကဒေါ်လာတွေဈေးွက်ထဲမထည့်ပဲနေလိုက်ရင်တော့အခုတန်ဖိုးထက်အများကြီးကျဆင်းသွားနိုင်တဲ့အရေးအယောင်လဲမြင်တွေ့နေရပါတယ
်အခြားတစ်ဖက်မှာတော့ငွေကြေးချမ်းသာသူတွေနဲ့ကုမ္ပဏီလုပ်ငန်းရှင်တွေကိုယ်တိုင်ဘဏ်ကရှိတဲ့ငွေတွေထုတ်ပြီးစိတ်ချရတဲ့ဒေါ်လာနဲ့ရွှေစုဆောင်းမှုအင်ချမ်းမြေလိုက်လံဝဲယူမှုတွေကလည်းကြက်ငွေတန်ဖိုးကျဆင်းတာကိုအားပေးသလိုဖြစ်နေတာမြင်တွေ့ရပါတယ်။အဲ့ဒီအတွက်ဗန်တွေထဲပိတ်မိနေတဲ့မြန်မာကြက်ငွေတွေကိုပြည်သူတွေဘလို့မှစိတ်ချလက်ချဖြစ်မဲ့ပုံမတွေ့ရတာကြောင့်ငွေထုတ်ယူလိုမှုဆက်ပြီးဖြစ်ပေါ်နေဦးမယ့်သဘောခံမှန်းရပါတယ်။ခုဆိုရင်ဗဟိုဘဏ်ရဲ့ညွှန်ကြားချက်နဲ့ဘဏ်အသီးသီးဟာငွေသားလက်ဝယ်ရှိတဲ့ customer တွေကို special account အသစ်တွေဖွင့်ပြီးငွေအပ်ကြဖို့နှိုးဆော်နေတာတွေ့ရပါတယ်။အဲ့ဒီငွေသားစကူနဲ့အပ်တဲ့ဘန်စင်းကနေငွေပြန်ထုတ်ယူလို့ရဆိုရင်အချိန်မီအားလုံးပြန်ထုတ်ပေးမယ်လို့ဆွဲဆောင်ပါတယ်။ဒါပေမဲ့လည်းအဲ့ဒီအထူးငွေစည်းရင်းဆိုတာအရင်ဘန်အပ်ငွေတွေလို ATM ကတ်လုပ်ပြီး ATM တွေမှာသုံးလို့မရပါဘူး။မိုဘိုင်းဘန်ကင်သုံးပြီးငွေလွှဲမယ်ဆိုရင်လွှဲလို့ရပေမဲ့အခြားအပ်ငွေစည်းရင်းတစ်ခုခုကနေအထူးငွေစည်းရင်းကိုလွှဲမယ်ဆိုတော့လက်ခံလို့မရပြန်ပါဘူး။ဒါ့အပြင်ကိုကအခြားသူတယောက်ယောက်ရဲ့ဘန်စင်းနဲ့လွှဲလိုက်မယ်ဆိုရင်အဲ့ဒီလက်ခံရရှိသူဟာဘန်မှာငွေသားစကူသွားထုတ်ယူလို့မရပြန်ပါဘူးကိုရဲ့အရင်ပိတ်မိနေတဲ့ငွေစင်းတွေနီးတူပိတ်မိငွေတွေဖြစ်သွားမှာဖြစ်ပြီးထုတ်ချင်ရင်အများသူကလို ATM မှာပင်ပင်ပန်းပန်းတန်းစီဘန်ကိုသွားချင်ရင်ဘန်တိုကင်ရဖို့ကြိုးစားဆိုတဲ့အခြေအနေပြန်ရောက်သွားမယ်သဘောပါပြောရရင်အခုဘန်တွေတဲ့ငွေသားစကူဝင်လာအောင်special account ဖွင့်ပေးနေတဲ့ကိစ္စကလည်းအောင်မြင်မဲ့ပုံမရပါဘူး။လက်ရှိဘဟိုဘဏ် account ထဲပေါ်ကျင်တဲ့ပုံစံကပြည်သူတွေရဲ့အပ်ငွေဘဏ်တွေမှာပိတ်မိနေတဲ့ကိစ္စထုတ်ပေးငွေကိုတဖြည်းဖြည်းချင်း short ချကာလတစ်ခုရပ်တင်ရင်ရပ်ဘဏ်တွေကတော့နောက်ထပ်အပ်လာမယ့်ငွေဆက်ကူတွေနဲ့ဘဏ်လုပ်ငန်းကိုအစ်စ်ပြန်လဲပတ်နိုင်အောင်စူးစမ်းမယ်သဘောမြင်တွေ့ရပါတယ်။ဒါကြောင့်လဲမြမစည်းဝါးရေးဘဏ်နဲ့ပုဂ္ဂလိကဘဏ်တချို့ဟာငွေသားဆက်ကူနဲ့ငွေလာလွှဲရင်အခြားတစ်ဖက်မှာလေငွေသားစကူနဲ့ထုတ်ပေးမယ်ငွေလှဲလုပ်ငန်းကိုအရင်လိုပြန်ပြီးလုပ်ကင်ပေးမယ်လို့ကြေညာလာတာတွေ့ကြရပါတယ
်တကယ်တကယ်တော့ကိုအပ်ထားတဲ့ငွေတွေကိုကိုလိုသလောက်ပြန်ထုတ်လို့မရယုံမကနည်းနည်းစီထုတ်ခွင့်ရဖို့ကိုလည်းလူပင်ပန်းစိတ်ပင်ပန်းကြီးစွာထုတ်ယူနေရတဲ့အခြေအနေမှာပြည်သူတွေဟာဘဏ်တွေကိုယုံကြည်စိတ်ချမှုနည်းသထက်နည်းလာနေတာတွေ့ကြရပါတယ်အခြားတစ်ဖက်မှာလည်းဘိုးဘဏ်ရဲ့ထိန်းချုပ်မှုမရှိတာကြောင့်ကျပ်ငွေတန်ဖိုးတစ်နေ့တစ်ခြားကျဆင်းလာတဲ့အခြေအနေမျိုးမှာပြည်သူတွေဟာဗန်နဲ့ပိတ်မိနေတဲ့သူတို့စုငွေတွေအတွက်ရတက်မေးဖြစ်နေရတာကလည်းမထူးဆန်းလှပါဘူးလက်ရှိအခြေအနေဘိုးဘန်ရဲ့မှားယွင်းတဲ့စီမံခန့်ခွဲမှုအောက်မှာဗန်တွေအပေါ်ပြည်သူလူထုပြန်ယုံကြည်လာအောင်လုပ်ပေးနိုင်မှာမဟုတ်သလိုငွေတန်ဖိုးတည်ငြိမ်အောင်ထိန်းပေးမဲ့အနေအထားမျိုးလည်းမမြင်မတွေ့ရပါဘူးဒါကြောင့်ဘိုးဘန်ဒုဥက္ကဋ္ဌဦးဝင်းတော်ပြောသလိုဗန်တွေတဲကပြည်သူအငွေတွေမဆုံးရှုံးစေရဘူးဆိုတာမှန်နိုင်ပေမဲ့ပိတ်မိငွေတွေဖြစ်နေပြီးဘယ်အချိန်ပြန်ရနိုင်မလဲမသေးချာမရေရာတဲ့အခြေအနေမျိုးဆက်ရှိနေပါဦးမယ်။အလားတူဘဏ်တွေပြိုလဲမှာမဟုတ်ဘူးဆိုပေမဲ့ဘဏ်ဝန်ဆောင်မှုတွေမပေးနိုင်တဲ့လေပတ်မှုမရှိတဲ့အမိခံဘဏ်တွေအဖြစ်ပဲတည်ရှိနေတော့မှာဖြစ်ကြောင်းပါ
VOA American တင်မြန်မာဝိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။အခုတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုဆက်ပြီးတင်ဆက်ပေးပါမယ်။ကျွန်မအေးသနာကျော်ပနေကင်းရှင်းပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံနေနေဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့ VOE တိတ်ချစ်သောရရှင်တွေကိုမြတ်တာတိလက်ဆောင်မြန်မာသချင်းတွေတပုတ်နဲ့လည်းဖြောပြေးပေးဦးမှာဖြစ်ပါတယ်။ပထမအဦးဆုံးကျမတို့ကိုစာရေးပြီးတော့အစီအစဉ်လေးနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်ရဲ့စာတွေကိုဖော်ပြပေးကြပါမယ်နော်။ဝိုင်းတော်သားတွေအားလုံးကျမ်းမာအေးချမ်းပါစေလို့ရေးလာတဲ့သောရရှင်မက်ဆန္ဒကတော့ရေဒီယိုလိုင်းနဲ့ပတ်သက်ပြီးတော့မေးလာပါတယ်
။ဟုတ်ကဲ့ပါ VOE ရေဒီယိုလိုင်းအချိန်နာရီကိုပို့ပေးစီခြင်းပါတယ်။ဖုန်းလိုင်းတွေပြတ်တောက်သွားခင် VOE အနေနဲ့ရေဒီယိုကနေပြောင်းလဲပြီးသုံးရတဲ့လိုင်းတွေကိုဂရုစိုက်ပြီးကြီးညာပေးစီလိုပါတယ်။ကျေးဇူးတင်ပါတယ် VOE တရင်ကောင်းတွေကိုအမြန်ဆုံးတည်ဆောင်ပေးလာနိုင်ပါစေ
။ဟုတ်ကဲ့ပါ။မီတာလိုင်းတွေပို့ပေးလိုက်ပါရစေ။တခြားမက်ဆန္ဒလိုပဲတည်ခြင်းမဲ့သောရရှင်နေလေမီတာလိုင်းတွေကိုတည်ခြင်းနေဆိုရင်ကျမတို့ရဲ့ Facebook စာမျက်နှာမှာရောဒါမှမဟုတ် VOA မြန်မာပိုင်းစာမျက်နှာပေါ်မှာဖော်ပြပေးထားတယ်လို့အတည်ပြုခြင်းပါတယ်နော်။ VOA အစီအစဉ်ဒီမှာလဲသတင်းတွေကြားရမှာပြီးတော့ကျမတို့ရဲ့ဒီရေဒီယိုအစီအစဉ်တွေအစနဲ့အဆုံးတွေမှာကြီးညာပေးပါရစေ။နားဆင်အားပေးကြတဲ့သောရရှင်တွေကိုကျေးဇူးတင်ပါတယ်။ထွန်းသိန်းဆိုတဲ့သောရရှင်ကတော့ VOA ကဘာသတင်းမြမသတင်းသတင်းထွေထွေကိုအချိန်နဲ့တပြေးညီခါလိုက်ဖက်တဆက်မရွေးမှန်ကန်တိကျစက္ကန့်ရိုက်ချက်အကြံထွက်အောင်ပေါ်ပြရွှဲကျွန်းကြည်ပြွန်ပြတ်လှန်ဂုံနဲ့ကြိုင်ညက်ပါမင်္ဂလာပါတဲ့ကြပြာတို့လေးနဲ့ကျေးဇူးတင်ကြောင်းပြောလာပါတယ်ရှင်နောက်ထပ် Cherry Theory ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOA ပေးစာကဏ္ဍကိုဘလို့စာပို့ရမလဲရှင်တဲ့ဟုတ်ကဲ့ပါအခုကျမစီကိုရေးလာတဲ့ဒီ Messenger ကနေပြီးတော့ပဲညီမစာရေးလို့ရပါတယ်เนาะတကယ်လို့ကျမတို့ VOE မြန်မာဝိုင်းကို email ပို့ပို့ခြင်းနဲ့ဆိုရင်လည်း email ပို့လို့ရပါတယ်ရှင်ကျမတို့ email လိပ်စာက permis.voenews.com ဖြစ်ပါတယ်ဒါမဲ့လည်းအခုလိုမျိုး Messenger Facebook ကိုအမြဲတမ်းသုံးတယ်ဆိုရင်တော့ဒီ Messenger ကပို့ရတာပို့လွယ်တယ်ဆိုရင်ဒီကပဲပို့ပေးပါကျေးဇူးတင်ပါတယ်ကျမ Messenger ကစာတွေကိုမကြာခဏဖတ်တတ်ပါတယ်เนาะမင်္ဂလာပါ VOE 1တော်သားများခင်ဗျာကြမ်းခံသားလို့မာကြပါစေနော်လို့အစာချီနှုတ်ဆက်လာတဲ့စာရှိတစောင်းအီးမေးပို့လာသူကတော့မန္တလေးကအောင်မြင်သူဆိုတဲ့တော်ရရှင်ဖြစ်ပါတယ
် VOE ပေးစာကိုရေးပြတာဒီတစ်ခေါက်ပထမအဦးဆုံးပါအရင်ကတော့တခြားအကောင့်တစ်ခုနဲ့ပြက်ကတိတောင်းဆိုဘူးပြီးတော့လက်ဝယ်လည်းရခဲ့ဘူးပါတယ်ကျေးဇူးပါမြမပြည်မှာစစ်တပ်ကအာဏာလုထားတော့ကိုစိတ်ဘယ်အရာမှလုံခြုံတာကိုမခံစားရပါဘူးဗျာဒါပေမဲ့ပြည်သူတွေဘက်ကစောင်းချက်တွေဟာအောင်မြင်လာနိုင်မဲ့အရေးအယောက်တွေကိုသိမြင်ခံစားရပြီးတော့အားတက်ရပါတယ်။ဒါလို့ပြည်သူတွေရဲ့စစ်အာဏာရှင်ပြုတ်ချဖို့စောင်းချက်တွေပြည်သူတွေကြားထဲကျဲပြပြန့်ရောက်ရှိဖို့ဆိုတာသတင်းဌာနတွေဟာလည်းအခရာကြပါတယ်။အာဏာလုစစ်ကောင်စီကအင်တာနက်တွေဖြုတ်ချလိုက်တော့ပြည်သူအများစုအားကိုးရာကရေဒီယိုပါ။နည်းပညာခေတ်ကြီးမှာ19ရာစုကိုပြန်ပြီးတော့တန်းတောက်အောင်စစ်ကောင်စီကစွမ်းဆောင်ပေးလိုက်တာလေ။အာဏာလုထားတဲ့စစ်ကောင်စီရဲ့အောင်မြင်တဲ့လှုပ်ဆောင်ချက်ထဲမှာဒါလည်းတစ်ချက်ပေါ့ဗျာ။နောက်တစ်ခုကတော့ဥပဒေနဲ့အညီလို့တွင်တွင်អော်ပြီးတော့ဒုစရိုက်မှုတွေကိုအင်တိုက်အားလိုက်ကျူးလွန်ကြတာပါအခုတော့မိုဘိုင်းအင်တာနက်တွေကို white list နဲ့ပြန်ဖွင့်လာပါပြီအင်တာနက်တွေပြန်ရလာတာနဲ့အတူသတင်းမှားသတင်းရောင်ဝါရဖြန့်သတင်းတွေကကျေပြန့်လာတာပါပဲတချို့လူမှုကွန်ရက်မတုံတက်ကြတဲ့ပြည်သူတွေကြားမှာတော့မှသတင်းအမှားတွေဟာလူမှုကွန်ရက်တုံးကြတဲ့လူတချို့ကနေတဆင့်ပြန့်နေပါတယ်ကျင့်ဝတ်မရှိတဲ့ YouTuber တချို့ရဲ့ video တွေကတဆင့်လဲသတင်းအမှားတွေတလွဲမျောလင်းချက်တွေလူလူကြားတွေကိုပြန့်လွှဲပါတယ်စီအနာလူကောင်စီဘတော်သားတွေရဲ့အကောင့်တူမျိုးစုံ page မျိုးစုံကနေလဲသတင်းအမှားဝါရဖြန့်သတင်းဓာတ်ပုံအမှားတွေဟာလဲလူလူအတွင်းမှာအတော်လေးပြန့်နှံ့အားကောင်းပါတယ်ဆိုတော့ကျွန်တော်အနေနဲ့ view ဝန်တော်သားတွေကိုအကူအညီတောင်းနေတာကတခုတော့သတင်းအမှားတွေနဲ့ပတ်သက်ပြီးတော့ပြည်သူစုအကြအမှန်သတင်းတွေပြန့်နှံ့အောင်လို့ fact check အစီအစဉ်လေးထုတ်လွှင့်ပေးစီချင်တာပါပဲ
မန္တလေးကသောရရှင်အောင်မြင်သူအကြံပြုရင်းနဲ့တချင်လဲတောင်းလာတာပါ
ဒေသရှင်ကသတင်းတွေမှန်မှန်ပြန်ပြီးတော့စစ်တဲ့အစီအစဉ်လေးတင်ပေးပါဆိုလို့ဘယ်သတင်းကိုဘယ်ကအမှထုတ်လိုက်လဲဆိုတာပြောရတာခက်တဲ့အတွက်ကြောင့်မလို့ကျွန်မအကြံပြုချင်တာကတော့အကောင်းဆုံးကဒီသတင်းတွေမှန်မှန်သိကျင်နေဆိုရင်တော့သတင်းကြည့်သူကိုယ်တိုင်ပရိသတ်အနေနဲ့ဒီယုံကြည်ရတဲ့သတင်းဌာနတွေကသတင်း website ဒီမှာသွားပြီးဖတ်ရှုဒီသတင်းတွေမှန်မှန်ပြန်ပြီးတော့တိုက်ကြည့်သင့်ပါတယ်လို့အကြံပြုချင်ပါတယ်အဲ့ဒီသတင်းဌာနတွေမှာတင်ထားတဲ့သတင်းနဲ့ကွဲနေတယ်ဆိုရင်တော့ဒီကိုရထားတဲ့သတင်းမှန်မှန်မှန်ဆိုတာကတော့တော်တော်လေးကိုတန်ကြားရှိစရာကောင်းနေပါပြီ။ဒါကြောင့်မလို့အင်တာနက်ပေါ်မှာဖတ်လို့ရတဲ့သတင်းတိုင်းကသတင်းမှန်မဟုတ်ဘူးဆိုတာတော့သတိလေးထားပြီးတော့ချင်းချင်းပြီးတော့သတင်းတွေကိုထက်ဆင့်ဝေမျှကြပါလို့အကြံပြုချင်ပါတယ်နော်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေပေါ်မှာကိုရိုင်းရှူတောင်းကနေပြီးတော့သူတို့ရဲ့နိုင်ငံရေးအတွေ့အမြင်တွေကိုရေးလာကြတဲ့သောရရှင်ရဲ့စာတွေကိုလည်းလက်ခံရရှိပါရစေ။ဒီတည်းကသောရရှင်တစ်ယောက်ကတော့တင်မတီလင်းစောနိုင်ဆိုတဲ့သောရရှင်ဖြစ်ပါတယ်။သူရဲ့နိုင်ငံရေးအမြင်ကိုဖော်ပြပေးစင်ပါတယ်
။မြန်မာစစ်တပ်ကနိုင်ငံတော်အာဏာသိမ်းယူမှုကြောင့်လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအရှုပ်အထွေးအပေါ်ပြည်ပရောက်မြန်မာပြည်သားတဦးအနေနဲ့လွန်စွာစိတ်ပြတ်မိပါတယ်။ပြည်တွင်းပြည်ပကမြန်မာနိုင်ငံသားတွေတတ်နိုင်သမျှနီလန်ပေါင်းစုံနဲ့တိုက်ပွဲဝင်နေတာတွေ့ရတော့အားရမိပါတယ်။သို့သောပြည်တွင်းအဖြစ်ပြက်လို့ပြောရမလားအခက်အခဲလို့သုံးနှုံးရမလားတော့မသိပါဘူး။အခုလိုမျိုးနိုင်ငံတော်အတွက်ဒီမိုကရေစီအောင်နိုင်ရေးအတွက်ဆင်နွှဲရမှာကျွန်တော်အနေနဲ့သတိပြုမိတဲ့အချက်တွေရှိပါတယ်။ NLD နဲ့တိုင်းသားနိုင်ငံရေးပါတီတွေအကြားအနာဂတ်နိုင်ငံရေးလက်တွဲနိုင်ရေးအကြောင်းကိစ္စနဲ့ပတ်သက်ပြီးတော်တော်လေးကို gap ဖြစ်နေတယ်လို့မြင်မိပါတယ်။ဒီဟာဒီကြီးမားသောစိန်ခေါ်မှုဖြစ်သလိုဆီအာနာသိန်းအဖွဲ့အတွက်လည်းအခွင့်ကောင်းတရက်လို့ဖြစ်နေပါတယ်။လက်ရှိတရက်ဝင်နိုင်ငံအစိုးရဖြစ်တဲ့ NLD အနေနဲ့အပြစ်နိုင်ဆုံးသောအနာဂတ်ဖက်ဒရယ်အစိုးရစနစ်ကိုအခြေခံတဲ့လက်ရှိနိုင်ငံရေးရည်တည်ချက်သည်တိုင်းသားများလူလာတဲ့ပင်လုံကတိကိုဖော်ဆောင်ပေးနိုင်လောက်သောအာမခံမှုမရှိဘူးလို့တိုင်းသားဒီမိုကရက်တစ်ပါတီတွေတိုင်းသားဒီမိုကရေစီအင်အားစုတွေအနေနဲ့ခံစားမှုရှိနေမယ်လို့ထင်ပါတယ် VOA ဒီအပြုသဘောနဲ့သတင်းတွေကိုတင့်လျော်သောခြားပြမှုများနဲ့အစီအစဉ်များထုတ်လွှင့်ပေးနေသည့်အတိုင်းဒီကိစ္စနဲ့ပတ်သက်လို့မေးမြန်းသင့်မေးမြန်းထိုက်သူတွေနဲ့မေးမြန်းသုံးသပ်ချက်များလှုပ်ဆောင်သင့်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ဒါကတင်မတီဆိုတဲ့သရရှင်သူ့ရဲ့နိုင်ငံရေးအမြင်ကို VOA ကတစဉ်လွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်ရှင်ကိုတီးဆိုတဲ့သောရရှင်ကတော့ကုလသမဂ္ဂနဲ့အာဆီယံကိုတိုင်တယ်ပြီးတော့အခုလိုစာရေးလာပါတယ်
။ပြောပြပါဗျာ UN နဲ့အာဆီယံဆိုတာကမ္ဘာနိုင်ငံတည်းကဖြစ်ပေါ်နေတဲ့မတရားမှုမှန်သမျှတားဆီးဖြေရှင်းပေးရမယ်ဖွင့်မလား။မတရားမှုမှန်သမျှကိုကုလတပ်ပေါင်းစုနဲ့တားဆီးနှိမ်နှင်းပေးတင်ပါတယ်။အခုတော့ဗီဒီယိုကတစ်မျိုးပြည်တွင်းရေးကတစ်မျိုးဆိုတော့လူလူကခံဖက်ခါကြီးဖြစ်နေပါတယ်။ပြည်သူဆိုတာတိုင်းပြည်တိုင်းရဲ့မိပါတွေပါ။ပြည်သူမရှိပဲရက်တီလို့မရပါဘူး။တိုင်းပြည်တိုင်းပြည်သူကိုလေးစားဦးစားပေးတင်ပါတယ်။ပြည်သူကိုကူရုံကာပါလောက်တာစော်ကားတာပါပြည်သူအခွင့်အရေးကိုစားပြီးပြည်သူကိုထဲ့မတွက်တာစော်ကားမှုပါ UN နဲ့ ASEAN ကူညီပါခင်ဗျာ
အာတော်ရရှင်ကိုထေးသူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါလေ VOE မင်္ဂလာပါခင်ဗျာလို့ရေးလာတယ်နောက်ထပ်တော်ရရှင်ကတော့ကျွန်တော်နာမည်သိန်းထိုက်အောင်ပါတဲ့မေးချင်တာလေးရှိလို့ပါတဲ့
လက်ရှိအမျိုးသားညီညွတ်ရေးအစိုးရ NUG အပေါ်လူငယ်တွေတချို့ရဲ့အားမလို့အားမရဝေဖန်မှုလေးတွေအနည်းငယ်တွေ့နေရပါတယ်သူတို့ပြောချင်တာက NUG အနေနဲ့ထိတိရရောက်လမ်းညွှန်မှုစစ်လက်နဲ့ပံ့ပိုးမှုတွေကိုဒီထက်ပိုလုံနိုင်ဖို့ရှိသလားဆိုတာပါပဲဒီလိုဝေဖန်မှုတချို့ကို NUG အနေနဲ့ဘယ်လိုဖြောင်းပြချက်ပေးမလဲဆိုတာသိချင်ပါတယ်ခင်ဗျ VOA ကနေတဆင့်ပြောကြားပေးလိုပါတယ
်ဟုတ်ကဲ့ပါ NUG အနေနဲ့ဘယ်လိုဖြောင်းပြချက်ပေးမလဲဆိုတာကိုမေးခွန်းထုတ်လာပါတယ်ပြည်သူတယောက်အနေနဲ့အမျိုးသားညီညွတ်ရေးအစိုးရကိုပို့ပြီးတော့ဆောင်ရွက်မှုတွေထိရောက်အောင်မြောင်လို့အကြံပြုချင်ပါတယ်ဆိုတော့ရေးလာတာပါသောရရှင်ရဲ့ပေးစာတွေကိုဒီနေ့တော့ဒီမှနဲ့ရက်ချင်ပါတယ်နော်တေးတောင်းလာတဲ့သောရရှင်ကိုဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်ရှင်ကျွန်တော်တို့ဗီဒီယိုညီမပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြမပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ဆက်ပြီးတော့ဒေတောင်းလာတဲ့သရရှင်ခုနကဒေတောင်းလာတဲ့အောင်မြင်သူဆိုတဲ့သရရှင်တောင်းဆိုထားတဲ့တခြင်းလေးထုတ်လွှင့်ပေးကြပါလေသူကခိုင်ထူးရဲ့နောက်ဆုံးအိမ်မက်နဲ့မြတ်တော်အကျင့်ဆိုတဲ့တခြင်းလေးကတပုတ်ထုတ်လွှင့်ပေးပါတဲ့ဟုတ်ကဲ့ပါဒီတစ်ပတ်တော့မြတ်တော်အကျင့်ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးကြပါရနော်ခိုင်ထူးတည်ဆူထားတဲ့ဒီတခြင်းလေးကိုသရရှင်ရဲ့အားလုံးနှစ်ခြိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်နားဆင်ကြည့်ပါဦးနော
်သာဓရိအတိုင်းသာကြားတဲ့ထိုင်မှငါဟာနုတွဲအေးတွဲသာယာနာတုံလုံး၍ငါမိတ်ဆွေကိုတို့ရင်နှုတ်ဆက်ကြုံလုံးတွဲမရတဲ့နေရင်ရောက်နေရောက်လူလာပြီးခွင့်ပြုတငယ်ချင်းတဏ္ဍင်လာရဲ့တွေ၍ထွက်ခဲ့ရှိမှမျောလင်းခြင်းတို့ရင်တွင်သက်ဆက်ယုံကြည်ခြင်းမြေတော်လည်းနဲ့ချိုတဲ့ငါဘဝရှိပါစေတငယ်ချင်းငါသည်မြတ်သောအကျင့်ကိုကျင့်၍နေရာအနှံနိုင်နေ၏နေမွန်တဲ့နေ့ရဲ့တပိုင်းစားကြွလို့အလေးရောင်တွေသွားမိုးတလဲလဲအနောက်တောင်လူနေပြည်ပြည့်တိုက်ကကံကိုအားထားရှိစေငါကုသူဟာလေနေလို့လားအခုသာဝိုင်းအတွက်အန်းစားဖြစ်ချင်တဲ့ရဲ့လေမလမ်းလျှောက်နေတို့
မြတ်တော်အကျင့်ဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရှင်းပွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တစ်ပြက်နဲ့တည်းတိုက်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြန်နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါတယ်။ကျွန်မတို့ရဲ့ Internet စာမျက်နှာလိပ်စာက bambis.voanews.com ဖြစ်ပါတယ်။ကျွန်မအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ညာလဲမချုံသူမင်းရဲ့ဆုံးသက်အိမ်မှာတပြင်းချင်းစိတ်ကနာကိုရာကိုတွေးစဉ်းစားရင်လိမ္မာသာလေးအခုတော့ဒီနောက်ွယ်မှာအမားကြီးမှခဲ့ကိုကိုအားကိုရဲ့ဆိုရဲ့တန်တရာအမိုက်ရဲ့ကံကြမ္မာဘဝကတိုက်ပွဲ
နိုင်ငံတကာကသတင်းတွေကြည့်ရှုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေရဲ့မှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်လို့သတင်းတွေကသုတာဆိုပြီးကျွန်မညညလင်းကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့အုတ်ချုံမှုအာဏာကိုဘယ်လိုနည်းနဲ့မှလွှဲပြောင်းမပေးဘဲလက်ရှိအချိန်ထိအာဏာချုပ်ကင်ထားတဲ့ကမ္ဘာပေါ်ကအာဏာတက်တန်းအရှိဆုံးဖြစ်တဲ့နိုင်ငံအကြီးအကဲတွေနဲ့သူတို့အုတ်ချုံနေတဲ့နိုင်ငံတွေရဲ့အခြေအနေတွေအကြောင်းပြောပြပေးထားပါတယ်။
အာဖရိကတိုက်ရဲ့အလဲပိုင်းမှာရှိတဲ့ကင်မရွန်နိုင်ငံရဲ့လက်ရှိသမ္မတအသက်88နှစ်အရွယ်ဖားဘီယာဟာကမ္ဘာပေါ်မှာနိုင်ငံအုပ်ချုပ်မှုအာဏာကိုအချိန်အများဆုံးဆွဲကင်ထားဆဲဖြစ်တဲ့နိုင်ငံခေါင်းဆောင်တဦးဖြစ်ပါတယ်သူဟာ1985ခုနှစ်ဇွန်လ1ရက်နေ့ကနေ1982ခုနှစ်အထိဝန်ကြီးချုပ်အဖြစ်အာဏာယူထားပြီး1982ကနေအခုအချိန်အထိသမရယာထူးကိုယူပြီးနိုင်ငံကိုအုပ်ချုပ်နေတာကြောင့်သူ့ရဲ့အာဏာသက်တမ်းက46နှစ်နီးပါးရှိလာပြီဖြစ်ပါတယ်။ကင်မရွန်နိုင်ငံဟာတပါတီစနစ်မဟုတ်ပေမဲ့ရွေးကောက်ပွဲတွေတိုင်းမှာသမရဖားဘီယာရဲ့ပါတီကပဲအနိုင်ရနေတာပါ။နိုင်ငံတကာကနိုင်ငံရေးလည်လာသူတွေကတော့ရွေးကောက်ပွဲတွေဟာတရားမျှတမှုမရှိတဲ့မတမာတဲ့ရွေးကောက်ပွဲတွေလို့ကောက်ချက်ချပြောဆိုကြပါတယ်။ကင်မရွန်နိုင်ငံဟာဘက်ဆုံမှာအခက်တိလိုက်စားမှုအများဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်တယ်လို့လည်းသတိတနာစီရင်စရာတွေမှာဖော်ပြပါတယ်။ဒါ့အပြင်အာဏာပိုင်တွေရဲ့လက်နက်ကိုင်အဖွဲ့အစည်းတွေဟာနိုင်ငံသားတွေအထူးသဖြင့်လူနည်းစုတိုင်းရင်းသားတွေကိုနှိပ်စက်ညှဉ်းပန်းဖမ်းဆီးတပ်ဖြတ်တဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂနဲ့လူအခွင့်အရေးအဖွဲ့အစည်းတွေကပြောပါတယ်။အာဖရိကတိုက်ကနိုင်ငံတွေထဲမှာကင်မရွန်နိုင်ငံဟာကျောင်းနေစရိတ်အကြီးမားဆုံးနိုင်ငံလည်းဖြစ်ပြီးကျန်းမာရေးဆောင်ရှောက်မှုလိမ့်ကြတာကြောင့်လူသက်တမ်းကဖြန့်မြ58နှစ်လောက်ပဲရှိတဲ့နိုင်ငံဖြစ်ပါတယ်။ဒုတိယသက်တမ်းအရှိဆုံးအာဏာရှင်အဖြစ်သတ်မှတ်ခံရသူကတော့အက်ကွေတိုရီယယ်ဂီနီနိုင်ငံရဲ့သမ္မတတီယိုဒိုရိုအိုဘီယန်ငွေမာဘာစကိုဖြစ်ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့သမရအိုဘီယန်ငွေးမဟာစစ်တပ်အရာရှိဟောင်းတူဖြစ်ပြီး1985ခုနှစ်ကဦးလေးတော်ဆက်သူဖြစ်တဲ့နိုင်ငံရဲ့သမရစီကစစ်အာဏာသိမ်းယူပြီးအာဏာကိုရယူထားတာပါအခုချိန်ထိသူအုပ်ချုပ်နေတဲ့ကာလ52နှစ်ကျော်မှာသူ့ရဲ့လုံခြုံရေးတပ်အင်အားကိုတုံးပြီးဥပဒေမဲ့တပ်ဖြတ်တာတွေအာဏာပိုင်တွေကနောက်ခံပေးထားတဲ့ပြန်ပြီးဆွဲတာတွေအကျဉ်းသားတွေနဲ့ဖမ်းဆီးခံထားရသူတွေကိုရည်ရွယ်ချက်ရှိရှိညှဉ်းပန်းနှိပ်စက်တာတွေအကျဉ်းထောင်တွေအချုပ်ခန်းတွေထဲမှာအသက်အန္တရာယ်ချိမ့်ချောက်ခံရတာတွေအပြစ်မဲ့ဥပဒေမဲ့ဖမ်းဆီးခံရပြီးဘယ်သူနဲ့မှဆက်သွယ်ခွင့်မပေးတာတွေပြုလုပ်နေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောဆိုထားပါတယ်။အာဖရိကတိုက်အလဲပိုင်းဒေသနောက်ဖက်ကမ်းရိုးတန်းမှာရှိတဲ့အဲ့ဒီနိုင်ငံဟာအာဖရိကမှာရေနံထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်ပေမဲ့လူနည်းစုကသာချမ်းသာကြွယ်ဝမှုကိုခံစားနေရပြီးလူမှုဖွံ့ဖြိုးမှုအ ਨੇ ဆုံးနိုင်ငံစီမံပါနေတာပါနိုင်ငံရဲ့လူဦးရေတဝက်နီးပါးလောက်ပဲတောက်ရည်တန်းကိုရရှိရာကြောင်းခလင်းငယ်ဆယ်ရာခိုင်နှုန်းကျော်ဟာအသက်၅နှစ်မပြည့်ခင်မှာတည်ဆုံနေရတယ်လို့လည်းလေလာမှုတွေကဖော်ပြထားပါတယ်နိုင်ငံအာဏာအုပ်ချုပ်မှုတက်တန်းအရှိဆုံးတတိယနေရာမှာရှိနေသူကတော့အီရန်နိုင်ငံရဲ့ခေါင်းဆောင်အယာတိုလာအလီခါမေနီဖြစ်ပါတယ်အသက်82နှစ်ရှိပြီဖြစ်တဲ့ခါမေနီဟာနိုင်ငံရဲ့အာဏာကို1982ခုနှစ်ထဲကရယူထားတာအခုဆိုရင်39နှစ်ကျော်နေပါပြီ။ရှေးဟောင်းယဉ်ကျေးမှုကြီးမားတဲ့အီရန်နိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးစီးရေးအရာအလုံးဟာဘုတ်ချုပ်သူတဦးတည်းရဲ့လက်ထဲမှာချုပ်ကင်ထားပြီးသူနဲ့သူ့အစိုးရကိုစန့်ကျင်သူတွေကိုလည်းအင်အားသုံးဖြိုခွဲနှိမ်နှင်းမှုတွေလုပ်တာကြောင့်ခါမေနီဟာကမ္ဘာပေါ်မှာအာဏာရှင်အဖြစ်နာမည်ကြီးသူတဦးဖြစ်ပါတယ်။သူ့လက်ထက်မှာရှိတဲ့အီရန်နိုင်ငံဟာလူအခွင့်အရေးချိုးဖောက်ခံရမှုနိုင်ငံတွေထဲမှာရှိနေပြီးတော့အထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေကအခွင့်အရေးချိုးဖောက်ခံရတာတွေအဆိုးဆုံးဖြစ်နေတယ်လို့လေ့လာသူတွေကတင်ပြထားပါတယ်ရှင်
။အခုကတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်တင်ပြပေးပါမယ
်။စစ်တပ်အာဏာသိမ်းထားတာသတင်းဆက်ချုပ်ပတ်ရှိလာပြီဖြစ်ပေမဲ့အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေကဆက်လက်ဖြစ်ပွားနေတယ်လို့ပောက်ကွဲမှုတွေကိုရန်ကုန်အပါအဝင်ဒေသအတော်များများမှာဇက်တိုက်ဆူဆူလို့တွေ့လာနေရပါတယ်။မနေ့ညဘက်ကဒဂုံမျိုးတင်မြောက်ပိုင်းမြို့နယ်မှာပောက်ကွဲမှု၃ချိန်ဖြစ်ပွားခဲ့တယ်လို့မြောက်ဒဂုံမျိုးကန်တဦးက VOA ကိုပြောပါတယ်။မြောက်ဒဂုံ39ရပ်ကွက်နဲ့44ရပ်ကွက်ကြားမှာရှိတဲ့ဖူဆာဘောလုံးခွင်းနားမှာပောက်ကွဲမှု၃ချိန်ဖြစ်ပွားခဲ့တာဖြစ်ပြီးဒီပောက်ကွဲမှုတွေကြောင့်အနာကလူငယ်တချို့လည်းအဖမ်းခံရတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြတဲ့ပေါ်စစ်ကောင်စီဘက်ကအကြမ်းဖက်ဖြိုခွဲမှုတွေရှိခဲ့ပြီးတဲ့နောက်နိုင်ငံတွင်းကမြို့အတော်များများမှာပောက်ကွဲမှုတွေမိရှုပ်မှုတွေအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လည်းပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပေါ်နေတာပါတနင်္လာနေ့မနေ့အစောပိုင်းကတရုတ်မြန်မာနယ်စပ်မူဆယ်မြို့နားမှာအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်ညွန်ပေါင်းအဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တာပါဒါအပြင်မိုးပြဲမြို့နယ်နဲ့ကယားပြည်နယ်လွိုက်ကောဓမောဆုံမြို့တွေမှာလည်းဒေသခံကာကွယ်အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်
။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်တင်ပြခဲ့တာပါ။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းစီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီည9:00ကနေ10:00အထိထုတ်လွှင့်မဲ့
တနင်္လာနေ့ညချမ်း VOA Radio အစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင် VOA ကိုအပိနာစင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့မြန်မာပြည်သူပြည်သားအပေါင်းမင်္ဂလာရှိတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေရှင်ကျွန်မသင်္ကီထိုက်ပThis program has come to you from